Welcome to the Voice of America in Burmese.
Minglam ne khin chit ja ba su shin. New American Tan ya 2021 December 24 ye taok chan ni minute phe season 2 go American Thirong Su Washington DC Mural ga ni line no meter 32.49 parama nai wa ma line no meter 190 ro ga ni dai yai thauk nan pe ni ba mi.ကျွန်တော်ခင်မျိုးတက်ပါဒီမနေ့ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်သွားမှာပါရှင်
။မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းလေးကိုကိုခင်မောင်စိုးမင်းနဲ့အတူတင်ပြပေးပါမယ်။ဒီကနေ့သတင်းလေးမှာဆိုလို့ရှိရင်ကုလသမဂ္ဂအထွေထွေတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအကျိုးကိုယ်စားလှယ်ရုံးပိတ်လိုက်တဲ့အပေါ်ကုလသမဂ္ဂကတုံ့ပြန်ပြောဆိုလိုက်တဲ့သတင်းရုရှားသမ္မတနဲ့တွေ့ဆုံဆွေးနွေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်အပြည့်အစုံသဘောတူညီချက်မရသေးဘူးလို့ပြောဆိုလိုက်တဲ့သတင်းဒါအပြင်တရုတ်ပြည်မှာကိုဗစ်ကူးစက်မှုတွေရှိလာနေတဲ့အတွက်မြို့ကြီးတစ်မြို့ကိုသွာလာမှုတွေကန့်သတ်လိုက်တဲ့သတင်းစတဲ့မြန်မာနဲ့ကမ္ဘာကစိတ်ဝင်စားစရာသတင်းတွေကိုတင်ပြပေးပါမယ်ခင်ဗျာ
ကျေးဇူးပါကိုစမောကြီးအခုသတင်းတွေပြီးမှတင်ပြပေးမယ်ဆက်သွယ်နည်းလမ်းချက်တွေထဲမှာတော့ကရင်ပြည်နယ်တွေကတိုက်ပွဲတွေနဲ့ပတ်သက်ပြီ
းတို့ဝမ်းမြူကျင်းလာတို့လေရန်ကြီးကပုံမှန်လုံးကြေးဝါရည်ဒီဘင်းကဒီရောနောက်ဟောက်ကြေးလို့အဲဒီကောအမင်းသားရှိတဲ့ခံခိုးဒီကော
ကင်းကြီးနဲ့လေးကိတ်ကဒေတာဘက်မှာစစ်ကောင်စီဘက်ကနေလင်းနဲ့ဘုံကျင်းနေတဲ့သတင်းအပြင်ချင်းပြည်နယ်မှာကျင်းပမဲ့ခရစ်မတ်ပွဲအခြေအနေနဲ့မြမအင်းကြီးချင်းထိုင်းနိုင်ငံမှာကိုဗစ်ကူးစက်မှုတိုးလာနေတာတွေကိုတင်ပြပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်၊ကိုဝင်းမင်းရဲ့ချမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းတော်အစီအစဉ်တွေကိုလည်းတင်ဆက်ပေးမှာပါ။အခုတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံမိုးကျော်နဲ့ကိုခင်မောင်ဆွေးမင်းတို့ကပြောပြပေးမှာပ
ါ။အမေရိကန်သမ္မတဂျိုးဘိုင်ဒန်အနေနဲ့ရုရှားသမ္မတဗလာဒီမာပူတင်တို့ဆွေးနွေးမဲ့အစီအစဉ်အသေးစိတ်အတွက်သဘောတူညီမှုမရသေးဘူးလို့အမေရိကန်သမ္မတအိမ်ပြူတော်ကပြောဆိုလိုက်ပါတယ်။
There has not been a final agreement on the location or timing at this point in time.
အခုချိန်ထိဘယ်နေရာဘယ်အချိန်စကားပြောမယ်ဆိုတာနောက်ဆုံးပိတ်သဘောတူညီချက်မရှိသေးဘူးလို့အိမ်ပြူတော်ပြောခွင့်ရပုဂ္ဂိုလ်ဂျင်စာကီကပြောဆိုသွားတာပါ။ရုရှား-ယူကရိန်းနဲ့စတင်းပါမှုမှာအမေရိကန်ပြည်ထောင်စုနဲ့သူ့ရဲ့မဟာမိတ်တွေဟာရန်သူတွေဟာရန်လိုသူတွေဖြစ်တယ်လို့ရုရှားသမ္မတဗလာဒီမာပူတင်ကြာတာပရင်းနေမှာဆွဆွဲပြောဆိုခဲ့တာတွေဟာလက်တွေ့အခြေအနေနဲ့ကွာဟနေတယ်လို့လည်းအိမ်မြူတော်ပြောရေးဆိုခွင့်ရှိသူကတုံ့ပြန်ပြောဆိုခဲ့ပါတယ်။အချက်လက်တွေကရည်စရာဖြစ်နေပါတယ်။အခုမြင်တွေ့နေရတဲ့ရုရှား-ယူကရိန်းတင်းမာမှုဟာရန်လိုတဲ့ရုရှားကောင်းဆောင်တွေရဲ့စီးရဲလှုပ်ရှားမှုတွေအရဖြစ်ရတယ်ဆိုတဲ့အချက်အလက်တွေဟာရှင်းနေပါတယ်လို့ပြောရေးဆိုခွင့်ရှိသူဂျန်စာကီကပြောဆိုခဲ့ပါတယ်။ဇန်နဝါရီလထဲမှာတန်တမာရေးနီလန်းအရာပြောဆိုဆွေးနွေးဖို့ရှိတယ်လို့ကြာတာပရင်းနေမှာပဲသမ္မတပူတင်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာကိုလည်းသိရှိကြောင်းနဲ့ဒါဟာလည်းမှန်ကန်တဲ့နီလန်းတစ်ခုဖြစ်ကြောင်းနေတို့မဟာမိတ်တွေအနေနဲ့ရန်လိုသူတွေမဟုတ်ပဲမဟာမိတ်အဖွဲ့တွေကိုကာကွယ်နေတာသာဖြစ်တယ်လို့အိမ်ပြူတော်ပြောရေးဆိုခွင့်ရှိသူဂျန်စာကီကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ခင်ဗျာ
ရုရှားအတွက်အနောက်စုနိုင်ငံတွေကအ мян ဆုံးလုံခြုံရေးအာမခံချက်ပေးဖို့ရုရှားသမ္မတဗလာဒီမာပူတင်ကတောင်းဆိုလိုက်ပါတယ်ယူကရိန်းနဲ့ဆက်မှာရုရှားကစစ်အင်အားတွေတိုးမြင့်ချထားတဲ့အတွက်တင်းမာမှုတွေပေါ်ပေါက်လာနေချိန်မှာပဲကြာတာပရင်းနေနှစ်ပတ်လည်သတင်းစာရှင်းလင်းပွဲမှာရုရှားသမ္မတကပြောဆိုလိုက်တာပါဥရောပလုံခြုံရေးနဲ့မြောက်အတလိတ်စာချုပ်အဖွဲ့နေတိုးရဲ့မူဝါဒတွေကိုအကြီးအကျယ်ပြင်ဆင်ဖို့လိုအပ်မဲ့ဒီလာဇန်ပိုင်တုံကရုရှားရဲ့တောင်းဆိုချက်တွေကိုလည်းကိုးကားပြောဆိုသွားပါတယ်ရုရှားနယ်စပ်မှာအမေရိကန်ကမစ်ဆိုင်းဒုံးစနစ်တပ်ဆင်ထားတယ်ဆိုတဲ့အရင်တုန်းကရုရှားရဲ့ပြောဆိုချက်ကိုလည်းထပ်လောင်းပြီးပြောဆိုပါတယ်ဒါဆိုရင်နေတိုးအဖွဲ့ရဲ့မဟာမိတ်တွေဖြစ်ကြတဲ့ရူမေးနီးယားနဲ့ပိုလန်နိုင်ငံတွေမှာအမေရိကန်ကမကြာသေးခင်ကဒုံးခွင်တုံးစနစ်ဖြန့်ကျက်ထားမှုကိုရုရှားသမ္မတကရည်ရွယ်ပြောဆိုခဲ့ပါပုံရပါတယ်အမေရိကန်ကတော့ဒုံးခွင်တုံးစနစ်ဟာဥရောပအတွက်အီရန်ရဲ့မစ်ဆိုင်းဒုံးယံကာကွယ်ဖို့ရည်ရွယ်ချက်သာဖြစ်ပြီးရုရှားရဲ့ဒုံးလက်နက်တွေကိုကာကွယ်နိုင်စွမ်းမရှိကြောင်းလည်းပြောဆိုထားပါတယ်တချိန်ထဲမှာပဲအမေရိကန်နဲ့တာမကတခြားအနောက်မှာမိတ်နိုင်ငံတွေနဲ့ပါမကြာခင်ဆွေးနွေးဖို့ကမ်းလှမ်းချက်အပေါ်အကောင်းမြင်သဘောထားတွေကိုလည်းရုရှားသမ္မတကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါတယ်ခင်ဗျာ
တရုတ်ပြည်မှာဝီဂါမွတ်စလင်တွေကိုကြေးကျွန်သဘောခိုင်းစေပြီးတော့ထုတ်လုပ်တဲ့ကုန်ပစ္စည်းတွေကိုအမေရိကန်ပြည်ထောင်စုအတွင်းတင်သွင်းခွင့်ပိတ်ပင်တဲ့ဥပဒေမူကြမ်းကိုသမ္မတဂျိုးဘိုင်ဒန်ကကြာတာပရင်းနေ့မှာလက်မှတ်ရေးထိုးပြီးဥပဒေအဖြစ်အတည်ပြုလိုက်ကြောင်းသမ္မတအိမ်ပြူတော်ကသတင်းထုတ်ပြန်ထားပါတယ် ဝီကာအာဓမလောအပေးစိခိုင်းမှုကာကွယ်ရေးအဖဥပဒေလို့အမည်ရတဲ့ဒီဥပဒေကိုပြဋ္ဌာန်းနိုင်ဖို့တစ်နှစ်လောက်ဆွေးနွေးခဲ့ကြပြီးလွန်ခဲ့တဲ့ရက်သက်တပတ်အတွင်းကလွှတ်တော်ကအတည်ပြုခဲ့တာဖြစ်ပါတယ်။ဒီဥပဒေအရကုမ္ပဏီတွေအနေနဲ့သူတို့ရဲ့ကုန်ပစ္စည်းတွေဟာတရုတ်ပြည်ရှင်ကျန်းပြည်နယ်မှာရှိတဲ့တရုတ်အစိုးရရဲ့ထိန်းသိမ်းရေးစခန်းတွေမှာဝီကာမွတ်စလင်တွေကိုကြေကျွန်တပွဲစေခိုင်းထုတ်လုပ်ထားတဲ့ကုန်ပစ္စည်းတွေမဟုတ်ကြောင်းတသက်အခိုင်အမာမပြနိုင်ပါကအမေရိကန်ပြည်ထောင်စုအတွင်းကုန်ပစ္စည်းတင်သွင်းခွင့်ရမှာမဟုတ်ပါဘူးတရုတ်အစိုးရကတော့ပြန်လည်ပညာပေးရေးတင်နန်းတွေအဖြစ်အသုံးအနှုံးနဲ့ပြောဆိုထားတဲ့စခန်းတွေဟာအကြမ်းဖက်သမားကာဝေးရေးအတွက်ရည်ရွယ်ထားကြောင်းကိုသာပြောဆိုပါရယ်တရုတ်ပြည်ရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွဲဖက်တာကိုစန့်ကျင်ကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကလွန်ခဲ့တဲ့သတင်းအပတ်တွေကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါရယ်လူအခွင့်ရေးအဖွဲ့တွေကတော့ဝီကာမွတ်စလင်တွေအပေါ်တရုတ်ဆိုးရွားရဲ့ပြုမှုမှုတွေနဲ့ပတ်သက်ပြီးကမ္ဘာနိုင်ငံတွေကအရေးယူဆောင်ရွက်ဖို့အတွက်အရေးပါတဲ့စတင်လှုပ်ဆောင်မှုအဖြစ်ကြိုဆိုလိုက်ကြပါရယ်ခင်ဗျာ
တရုတ်နိုင်ငံဘေကျင်းမြို့တော်ကတီအန်အမ်အင်းရင်ပြည်မှာ1989ခုနှစ်ဒီမိုကရေစီရေလှုပ်ရှားမှုကိုဖြိုခွင်းခံခဲ့ရတဲ့အထိမ်းအမှတ်အဖြစ်ဟောင်ကောင်တက္ကသိုလ်ဝင်းမှာထားရှိတဲ့အထိမ်းအမှတ်ရုပ်တုကိုကြာသာပတေးနေ့ကပဲဖယ်ရှားလိုက်ပါတယ်နှစ်ပေါင်း20ကျော်တက္ကသိုလ်ဝင်းထဲမှာထားခဲ့တဲ့အထိမ်းအမှတ်ရုပ်တုကိုကြာသာပတေးနေ့အစောပိုင်းကဖယ်ရှားလိုက်တဲ့အချိန်မှာတော့ကျောင်းသားတွေနဲ့ပတ်ဝန်းကျင်ကလူတွေလာရောက်ကြည့်ရှုကြပါတယ်တက္ကသိုလ်အာဏာပိုင်တွေကတော့ရုပ်တုကိုစတိုကန်မှာတင်ထားတယ်လို့ဆိုပါတယ်ပြင်ပကဥပဒေပညာရှင်တို့ရဲ့အကြံပေးခြင်းနဲ့တက္ကသိုလ်ရဲ့ကောင်းကျိုးအတွက်ရည်ရွယ်ပြီးတော့အခုလိုဖယ်ရှားဖို့ဆုံးဖြတ်ခဲ့တာလို့လည်းဟောင်ကောင်တက္ကသိုလ်ကောင်စီရဲ့ကြာသာပတေးနေ့အစောပိုင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်1989ခုနှစ်တီအန်အမ်အင်းရင်ပြင်ကဒီမိုကရေစီလှုပ်ရှားမှုကိုနှိမ်နင်းခဲ့တာနဲ့ပတ်သက်လို့တော့တရုတ်နိုင်ငံကပြည့်ပြည့်စုံစုံဖော်ပြလို့မရှိသလိုတရားဝင်အထိမ်းအမှတ်တွေကိုလည်းခွင့်ပြုခြင်းမရှိပါဘူးခင်ဗျာ
ဒီလိုအမေရိကန်တံမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့အတန်းလင်းအစီအစဉ်တွေကိုဆက်လက်ကြည့်ရှုနာတော်တာဆင်နေရတာဖြစ်ပါတယ်ဆက်လက်ပြီးတော့သတင်းတွေကိုတင်ပြပေးပါအောင်မယ်ခင်ဗျာကုလသမဂ္ဂအတွင်းမှုကြိုးရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ရုံးကိုပိတ်လိုက်တဲ့အပေါ်အတွင်းမှုရုံးကကြာသာပတေးနေ့မှာပဲတုံ့ပြန်ပြောဆိုလိုက်ပါတယ်။တာဝန်တတန်းကုံဆုံးသွားတဲ့အထူးကိုယ်စားလှယ်ဟောင်းခရစ်စတင်းနေရာမှာအထူးကိုယ်စားလှယ်အဖြစ်အသစ်ခံရပြီးနောက်မှာနေပြည်တော်မှာရှိတဲ့ရုံးကိုပိတ်လိုက်တဲ့အကြောင်းမြန်မာအာဏာပိုင်တွေကဒီသတင်းပတ်အစောပိုင်းမှာကြေညာခဲ့တဲ့အပေါ်ကုလသမဂ္ဂကတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်
။ The in-country presence of the office of the special envoy will remain important.And special envoy
အထူးကိုယ်စားလှယ်ရုံးဆက်လက်ထားရှိဖို့အရေးကြီးပြီးအထူးကိုယ်စားလှယ်ဟေဇာအနေနဲ့မြန်မာနိုင်ငံကသက်ဆိုင်သူတွေအားလုံးနဲ့လက်တွဲဆောင်ရွက်မှုတွေခိုင်မာအားကောင်းလာဖို့မျှော်လင့်နေပါတယ်လို့ကြာသာပတေးနေ့သတင်းစာရှင်းလင်းပွဲမှာအတွင်းရေးမှူးချုပ်ရဲ့လက်ထောက်ပြောခွင့်ရပုဂ္ဂိုလ် Fahrenheit ကပြောဆိုသွားတာဖြစ်ပါတယ်ကုလသမဂ္ဂအထူးကိုယ်စားလှယ်ရုံးကတော့မြန်မာပြည်သူတွေကိုအားပေးကူညီဖို့ငြိမ်းချမ်းရေးမြင့်တင်ဖို့ရည်ရွယ်ပြီးမြန်မာအစိုးရနဲ့2018ခုနှစ်မှာသဘောတူညီခဲ့ရရှိတာဖြစ်တယ်လို့လည်းပြောဆိုပါရတယ်။အထူးကိုယ်စားလှယ်အသည့်အနေနဲ့မြန်မာနိုင်ငံကလက်ရှိအနေတွေကိုအခြေအနေတွေကိုကိုယ်တိုင်ကိုယ်ကျနားလည်သဘောပေါက်နိုင်ဖို့လက်တလုံးရင်ဆိုင်နေရတဲ့အကြတဲ့တွေကိုနိုင်ငံတကာရဲ့ပံ့ပိုးကူညီမှုတွေနဲ့မြန်မာနိုင်ငံကဥဆောင်ဖြည့်ရှင်းနိုင်သူတွေသက်ဆိုင်သူတွေအားလုံးနဲ့သဘောထားအမြင်တွေကိုကြကြနာနာနားထောင်ဝင်ရဖို့ပြောင်းလဲထားတဲ့အကြောင်းကိုလည်းအတွင်ရေးမှူးချုပ်ရုံးကပြောဆိုပါရခင်ဗျာ။
မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်အမြန်ဆုံးပြန်ရောက်လာတာဖန်စီခံထားရသူတွေနဲ့အကျဉ်းသားတွေကိုပြန်လွတ်ပေးတာကိစ္စရပ်တွေကိုဆွေးနွေးဖြေရှင်းတာနဲ့အကြမ်းဖက်လုပ်ရအားလုံးလုံးဝရပ်တန့်သွားတာအိန္ဒိယအနေနဲ့မြင်တွေ့လို့ရတယ်လို့အိန္ဒိယနိုင်ငံခြားရေးဌာနအတွင်းဝင်ဟတ်ရှ်ဘာတန်ရှန်ဂလင်လာကပြောလိုက်ပါတယ်မြန်မာစစ်ကောင်းဆောင်တွေပါတွေ့ဆုံဆွေးနွေးခဲ့တဲ့နှစ်ရက်ကြာခီးစဉ်အဆုံးသတ်အဖြစ်ကြာသာပတေးနေ့ကအိန္ဒိယနိုင်ငံခြားရေးဌာနထုတ်ပြန်ကြေညာတော့မြန်မာနိုင်ငံကပြည်ပကပြည်လေအာဆီယံကဘုံသဘောထားတူညီချက်တွေကိုအကောင့်တဲ့ဖော်နိုင်ရေးကိစ္စတွေကိုအိန္ဒိယအတွင်းဝင်ကအလေးပေးပြောကြားခဲ့တယ်လို့ဖော်ပြပါဗျာ။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်ဆီယနာသိမ်းပြီးနောက်ပိုင်းပထမဆုံးအိန္ဒိယအစိုးရတာဝန်ရှိသူတဦးရဲ့ခီးစဉ်အဖြစ်စစ်ကောင်စီကတာဝန်ရှိသူတွေနဲ့အပြင် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တခြားနိုင်ငံရေးပါတီတွေကတာဝန်ရှိသူတွေနဲ့ မြန်မာနိုင်ငံကတခြားနိုင်ငံတွေကတာအမတ်တွေကုလသမဂ္ဂတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့တယ်လို့အိန္ဒိယနိုင်ငံသားရေးဌာနကသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်း NLD ပါတီရဲ့ထိပ်ပိုင်းခေါင်းဆောင်အမများပြားကစစ်ကောင်စီကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးထောင်ချခဲ့တဲ့အခုချိန်မှာ NLD ပါတီကိုစားပြုပြီးဘယ်သူနဲ့တွေ့ဆုံခဲ့တယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသလိုဘယ်နိုင်ငံရေးပါတီတွေလူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့တယ်ဆိုတာကိုလည်းတိတိကျကျမသိရှိရသေးပါဘူးခင်ဗျာ။
ပြုတ်ပြင်းမှာကိုဗစ်ရောဂါကူးစက်မှုတွေပြန်တိုးလာနေတဲ့ကြောင့်ဒါကြောင့်လူဦးရေ73သန်းကျော်ရှိတဲ့တောင်ပန်းရှင်အန်းမြို့မှာသွာလာလှုပ်ရှားမှုတွေကိုကြာတာပတင်းကစတင်ကစားလိုက်ပါတယ်။သတင်းတပတ်လောက်သာလူတော်တဲ့ဆောင်းရာသီအိုလန်ပစ်ပွဲကျင်းပမဲ့ဘေကျင်းမြို့တော်နဲ့မိုင်600ကျော်လောက်အကွာမှာရှိတဲ့အဲ့ဒီမြို့မှာထုတ်ပြန်လိုက်တဲ့ကန့်သတ်ချက်အရအိမ်တော်စုတစုမှဈေးဝယ်ထွက်တဲ့အခါတရက်ကို2ရက်ကိုတစ်ကြိမ်သာခွင့်ပြုမှာဖြစ်ကြောင်းသိရပါတယ်ခင်ဗျာ။
ကိုဗစ်ယောဂါလူနာတွေအတွက်ရေးပေါ်ကုသဖို့တောက်ဆေးအဖြစ် Pfizer ကုမ္ပဏီထုတ်ဆေးပြားတွေကိုအမေရိကန်ဆေးဝါးနယ်အစားစာကြီးကြပ်ရေးဌာန FDA ကအတည်ပြုလိုက်ပြီးနောက်တစ်ရက်မှာပဲ Max ကုမ္ပဏီထုတ်ဆေးတွေကိုကြာတာပတင်းကခွင့်ပြုလိုက်ပါတယ်။ Manopivida လို့အမည်ပေးထားတဲ့ဆေးပြားကိုကိုဗစ်ယောဂါလက္ခဏာတွေ့ရှိရတဲ့အရွယ်ရောက်သူကျန်းမာရေးအားနည်းသူတွေတောက်သုံးခွင့်ပြုခဲ့ပေမဲ့အယိုးနဲ့အယွတ်ကြီးထွားမှုထိခိုက်မှာစိုးရိမ်ရတဲ့အသက်18နှစ်အောက်အရွယ်တွေတော့သုံးစွဲခွင့်မရှိပါဘူး။အာနိသင်မရှိတဲ့ဆေးအတုတွေကိုပေးပြီးစမ်းသပ်ခဲ့တဲ့အထက်မှာဆေးရခိုင်နှုန်းဟာဆေးရုံတစ်ကုသရပြီးဆေးအစ်စ်နဲ့စမ်းသပ်သူတွေကတော့900ခိုင်နှုန်းသာဆေးရုံတရာကြောင် FDA ကပြောဆိုပါတယ်ခင်ဗျာ
။တောက်ချန်နေမနေခင်ထိုင်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မိုးကျော်နဲ့ကိုခင်မောင်ဆွမ်းမင်းတို့ပြောပြပေးခဲ့တာပါ။ VOA ရဲ့မနက်ခင်းရေဒီယိုအစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာနဲ့ YouTube စာမျက်နှာတွေမှာလည်းရုပ်သံဖြင့်လည်းကြည့်ရှုနားဆင်နိုင်ပါတယ်။အခုတော့သတင်းတော်တွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးမှာပါ။ပထမဆုံးတော့ KNP နဲ့တိုက်ပွဲသတင်းကိုပြောပြပေးရစီ။ KNP နဲ့မြောက်ဝတီခရိုင်လေးကီကောအနီးလေးကဘောဆိုတဲ့ KNU တပ်မဟာ6ထိန်းချုပ်ထားတဲ့နေရာကိုစစ်ကောင်စီဘက်ကနေဒီဇင်ဘာ23ရက်နေ့ဆင်းနိုင်ကျော်မှာလီယန်နဲ့ဘုံကျဲတိုက်ခိုက်ခဲ့တယ်လို့လက်နက်ကြီးတွေနဲ့လည်းပစ်ခတ်ခဲ့ပါတယ်။အပြည့်အစုံကတော့ VOA သတင်းတောက်မအေးမှာကပြောပြပေးမှာပါ
။ကရင်ပြည်နယ်မြဝတီခရိုင်လေးကီကော်မှာဒီဇင်ဘာလ15ရက်နေ့ကစပြီးစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်တွေပါတဲ့ပူးပေါင်းတပ်တွေနဲ့တိုက်ပွဲတွေဇက်တိုက်ဖြစ်နေပါတယ်။ဒီဇင်ဘာလ23ရက်နေ့ကြာတာပရိနေည10နာရီကျော်အချိန်မှာတော့လေးကေကော်အနီးကလေးကပေါ်ဆိုတဲ့နေရာကိုစစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်မှုပါလုပ်ခဲ့တယ်ဆိုပြီးပူပေါင်းတပ်ဖွဲ့ဝင်တဦးက VOA ကိုပြောပြပါတယ်
။အဲ့လိုဝမ်းမနေတင်မှာတို့လေရင်ပြန်ပြီးတော့ဘုံနှလုံးကျေးသွားရည်ဒီ။လေရင်ကဒီရောနှစ်ခေါက်ကျေးတော့လေးကေကော်အနီးမှရှိတဲ့တခါခုလေးကေကော်အဲခဲမှုပိုင်းနဲ့ပြောရအတိအခုလေးရင်ကလောက်နေနေပြေးနေတာပြောမအခုကောရန်တက်ကြီးနဲ့တက်ကြီးလုံးဝမရတော့ရန်တက်ကြီးနဲ့တက်ကြီးနဲ့ကမရတော့
ကရင်ပြည်နယ်မြောက်လီကော့ကရိတ်အာရှလမ်းမဘေးမှာရှိတဲ့တောတော်ရေတကွန်အနီးမှာလဲစစ်ကောင်စီတပ်နဲ့ကရင်မျိုးသားလွတ်မြောက်ရေးတပ် KNL တပ်ဖွဲ့ပူးပေါင်းတပ်ဖွဲ့ဝင်တွေဟာဒီဇင်ဘာလ23ရက်နေ့နေ့လယ်ပိုင်းမှာလဲတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်လို့လေးကီကော်ဘက်မှလုံခြုံရေးဆောင်ရွက်နေတဲ့အဖွဲ့တွေကိုချောင်းမြောင်းပစ်ခတ်မှုတွေရှိတယ်ဆိုပြီးစစ်ကောင်စီပြောခွင့်ရတာ VOA ကိုပြောပါတယ်။စစ်ကောင်စီတပ်တွေက KNU တပ်မ6ထိန်းချုပ်ရာလေးကေကော်မျိုးတစ်ကိုဒီဇင်ဘာလ14ရက်နေ့ကဝင်ရောက်ပြီးလွှတ်တော်အမတ်2ဦးပါဝင်ဆရာနာသိမ်းမှုကိုစန့်ကျင်တဲ့လူငယ်တွေကိုဝင်ရောက်ဖမ်းဆီးတာအဲ့ဒီနေရာမှာပဲတပ်ဆွဲနေရာယူရာကနေနှစ်ဖက်တိုက်ပွဲတွေဖြစ်ခဲ့တာပါစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲတွေဖြစ်နေတာအခုဆိုရင်တပတ်ကျော်သွားပြီဖြစ်ပါတယ်နဖက်တိုက်ပွဲတွေအတွင်လေးကေကော်အပါဝင်အနီးတစ်ဝိုက်ကကြေးရွာတွေလူနေအိမ်တွေပေါ်ကိုလက်နက်ကြီးကြီးတွေထိမှန်တာကြောင့်လူနေအိမ်တချို့ပျက်စီးခဲ့ရပါတယ်ဒီအတွက်ဒေသခံရွာသားတွေဟာတောင်ရင်မြစ်အနီးကတောတောင်တွေထဲပေါအောင်နေထိုင်နေရသလိုထောင်ထဲချီရှိတဲ့စစ်ပေးဆောင်ဒုက္ခသည်တွေဟာထိုင်းဘက်ချမ်းကိုထွက်ပြေးခိုလုံနေကြရပါတယ်ဒီဇင်ဘာလ23ရက်နေ့ညကစစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်မှုကြောင့်ညပိုင်းမှာပဲစစ်ဘေးရှောင်တချို့တောင်ရင်မြစ်ကိုဖျက်ပြီးထိုင်းဘက်ကိုတိမ်းရှောင်လာကြသူတွေလည်းရှိပါတယ်။လေးကေကော်မြို့ထဲကိုတော့စစ်ကောင်စီဘက်ကအမြောက်ကုန်းကနေမကြာမကြာလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိနေတဲ့အတွက်စ
ဒီပေးဆောင်ဒုက္ခတွေနေရပြန်နိုင်ရတာတော့မလွယ်ကူနိုင်သေးဘူးဆိုပြီးပူပေါင်းတက်ဖွဲ့ကခေါင်းဆောင်တူဖြစ်တဲ့ကိုစောမောင်ကပြောပြပါတယ်။ဟောလေးကောမှာလက်လက်ကြီးနေပဲ။ဟိုလာလေးကောမျိုးလေးနေတိုင်းအဲ့လိုမျိုးကတော့မထင်မထင်လို့လက်လိုက်ပြင်တာအဲ့တော့ရွာရီတဲမျိုးကြီးတွေကိုလက်ပြင်တာ။ဟိုဒီပေးဆောင်နေရတော့ဟိုပြန်ဝင်လို့ဘယ်လိုမှမဖြစ်နိုင်တဲ့နေရာပြင်။
တိုက်ပွဲတွေနဲ့ပတ်သက်လို့KNU ကဒီဇင်ဘာလ21ရက်နေ့ဇွဲနယ်ကြေညာချက်ထုတ်ပြန်တာမှာစစ်တပ်ဘက်ကတိုက်ရင်အလွန်ကြုံတုံးတိုက်ခိုက်နေတယ်လို့ပြောထားပါတယ်။KNU နယ်မြေထဲမှာခိတ္တလာရောက်တိုက်ဆောင်နေသူတွေကိုစစ်တပ်ကအတင်းအဓမ္မဖမ်းဆီးခေါ်ဆောင်တာ။KNU တပ်ဖွဲ့ဝင်တွေကိုအင်အားသုံးဖိအားပေးပြီးအကြမ်းဖက်တိုက်ခိုက်လာတဲ့အတွက် ကျန်ယူနေနေတဲ့မှာခိတ္တလာရောက်တိုက်ဆောင်နေသူတွေကိုစစ်တပ်ကအတင်းအဓမ္မဖမ်းဆီးခေါ်ဆောင်တာ။ကျန်ယူတပ်ဖွဲ့ဝင်တွေကိုအင်အားသုံးဖိအားပေးပြီးအကြမ်းဖက်တိုက်ခိုက်လာတဲ့အတွက်ကျန်ယူအနေနဲ့ခုခံကာကွယ်တဲ့အခြေအနေကနေတိုက်ပွဲတွေဖြစ်လာတာဖြစ်တယ်လို့လည်းပြောထားပါတယ်။လက်နက်ကင်ပဋိပက္ခဖြစ်နေတဲ့ချင်းပြည်နယ်ထဲမှာ Christmas ပွဲတော်ကိုဒီနေ့စီစီကားကားကျင်းပပြင်မှာမဟုတ်ပါဘူးလို့ခရီးအတင်းတော်ကပြောပါတယ်။စစ်ပွဲတွေကြောင့်စစ်ဘေးဒုက္ခတွေအများအပြားဒုက္ခရောက်နေခြင်းဖြစ်တဲ့အတွက်အချင်းယုံပြီးတော့ဆုတောင်းဝတ်ပြုမှုတွေပဲလုပ်မယ်လို့ပြောပါတယ်။ပျော်ပွဲရှင်မဲအစာငြိမ်းချမ်းရေးအတွက်ဆုတောင်းပေးမယ် Christmas ပွဲတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မတ်စုမွန်ကပြောပြပေးမှာပါ။ခရီးအန်ဘာသာဝင်တွေအတွက်ဘာသာရေးအရအထွတ်မြတ်ထားတဲ့
Christmas ပွဲတော်ချင်းဆိုရင်မိသားစုတွေပြန်ဆောင်ကြစုဝေးစားတော့ကြကလေးငယ်တွေအတွက်ပျော်ပွဲရှင်ပွဲတွေလုပ်ပြီးတော့လက်ဆောင်တွေပေးလို့ရှိကြပါတယ်။အဲဒီလိုမျိုးပျော်ပျော်ရွှင်ရွှင်ဖြတ်သန်းတဲ့ Christmas ပွဲတော်မျိုးဒီနှစ်တော့လုပ်ဖြစ်မှာမဟုတ်ပါဘူးလို့ခရစ်ယာန်ဘာသာဝင်အများစုရှိတဲ့ချင်းပြည်နယ်က Christian ဘာသာရေးခေါင်းဆောင်တွေကပြောပါတယ်။အဲဒီအစားဒုက္ခရောက်နေသူတွေအတွက်ဆုတောင်းဝတ်ပြုပွဲတွေကိုပဲအချင်းယုံလုပ်သွားဖို့ပြင်ဆင်နေကြပါတယ်။
မျိုးကံအများအပြားစစ်ဘေးကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့ချင်းပြည်နယ်ကံပတ်လက်မြို့နယ်အတွင်ဘေးလွတ်ရာကိုခိုလုံနေကြရတဲ့နေရာတွေကပဲစုတောင်းပွဲတွေလုပ်ဖို့စီစဉ်ထားပါတယ်လို့ခရီးရန်အတင်းတော်တာဝန်ရှိသူတဦးကပြောပါတယ်။ကံပတ်လက်မှာလည်းဝတ်ပြီးတာလည်းမရှိတော့ဘူးလေကျွန်တော်အတင်းတော်ကဒါနဲ့ကျွန်တော်ကထောင်းပါပဲထွက်ပြေးနေရတယ်ဆိုတော့ပြေးတဲ့နေရာမှာမဲစီတိုင်းမဲစုတောင်း
ဖြစ်ပြနေရတဲ့ထိုဘာတော့ဖြစ်ဆောင်တာပေါ့လေဖြစ်ဆောင်တဲ့ဆိုတော့မိရထိုင်ချင်းကစပြီးတော့မိရထိုင်ချင်းတူးလို့နဲ့မိရတွေရောဝတ်ပြနေရတဲ့ရေရောအများကြီးပါလားအစ်မပြတဲ့အတွက်ကြောင့်မလုပ်နိုင်မှာဖြစ်နေမြန်မာနှစ်ချင်းခရစ်ယာန်မိတ္တဟာရကလည်းခရစ်မတ်ပွဲတော်တွေကျင်းပမယ့်အစားအမှန်တရားအတွက်နှီးမျိုးစုံနဲ့တိုက်ပွဲဝင်နေကြသူတွေအတွက်စာဝင်နေဆိုင်ရာအခက်အခဲတွေကိုဝိုင်းပြ Senator Pwamin ni athei ma phin ne Korean ba da win ni amyat no tha de Christmas ni ma pyo shwin ni me asa o pye aim pye bi atat be lu ya go thwat pye tain shao ni ja ya lu amya ji sei ma kaung phya ba de lu Kampalat sit be dukkha de tu u ga pyo ba de
yauk kae ni ya ma be a chin song ni ka ma su tong kwe le bo lu ya bo a si sein no shi ye ไอ้พอมาတော့အများကြီးစိတ်မကောင်းဖြစ်ရတယ်ကျွန်တော်ခရစ်ယာန်တွေရဲ့နေထူးနေမြတ်ဒီမှာကျွန်တော်ဖျားကြောင်းနေမှာအတင်းလူအတင်းသားတွေစုံစုံညီညီနဲ့ဟောဖျားစီခိုးဝတ်ပြုကျော်ပွဲဆောင်ပွဲတွေနဲ့ကျင်းပခဲ့တဲ့နေ့တွေဖြစ်စဉ်ဖြစ်တိုင်းကိုကျင်းပဖို့ရဲ့နေထူးနေမြတ်မှာဦးပြီးအင်ဂျီနီယာလေပေါ်မှာညာကြီးစိတ်မကောင်းဖြစ်ရပါတယ်အလားတူပဲချင်းပြည်နယ်မင်းတပ်မြို့နယ်မှာလေ
တောင်းတဲ့ခြေတဲ့ဒေသခံတွေအိုးအိမ်ဆုံးခွာပြီးစစ်ဘေးဒုက္ခရောက်နေကြပါတယ်။ယာယီစစ်ဘေးဒုက္ခတဲ့စခန်းတွေမှာခရီးအမိသားစုဝင်နေတဲ့အခြေယုံမီဆူတောင်းပွဲတွေကိုပဲလှုပ်သွားမယ်လို့မင်းတပ်မြို့နယ်ဘာသာရေးကောင်းဆောင်တူကဗီအိုအေကိုပြောပါတယ်။ခရစ်စမတ်ကျေးဇူးတော်ဟောပေါ့နေထူးအဲ့ဒီ29ရက်နေ့မှာတော့ဆူတောင်းဝတ်ပြုမယ်။ရောက်ရှိတဲ့ဟာလေးဖြတ်မှာတလောက်ကောင်းဖြတ်
Christmas Bueno, Majimba Name, Midazu like a simple way Chatanja Melu, Matubi Mune, Randing Jira Didaka to Uga Piovare.
Christmas Bueno, but the Pido, Alunga, Malo de Tua Miare, no? ဒီကာလမှာဒီလိုမျိုးအခြေအနေဖြစ်တဲ့ကြောင့်ပေါ့နော်အားလုံးကကြေကွဲဝင်နေပြီးတော့ဒါမျိုးမလုပ်တဲ့သူတွေကများတယ်ပေါ့နော
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာတော့ချင်းပြည်နယ်ထဲမှာလည်းငြိမ်းချမ်းစွာနဲ့ကန့်ကွက်ဆန္ဒပြနေတဲ့သူတွေအပေါ်စစ်ကောင်စီတပ်ဖွဲ့ဝင်တွေကအင်အားသုံးပြီးနှိမ်နင်းတဲ့အတွက်ဒေသခံပြည်သူတွေဟာရရလက်နက်ကိုဆွဲကင်ပြီးတုံ့ပြန်ခဲ့ကြပါတယ်စစ်ကောင်စီတပ်တွေနဲ့ဒေသခံချင်းပြည်သူကာကွယ်ရေးတပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်တာကြောင့်ဒေသခံပြည်သူအများအပြားအိုးအိမ်ဆွန့်ခွာပြီးထွက်ပြေးပြီးတော့ဘေးလွတ်ရာမှာခိုးလုံနေကြရပါတယ်ရှင်
။မဆူမမဆန်အခုတော့ကမ္ဘာတစ်လုံးမှာကူးစက်မှုများနေတဲ့ကိုဗစ်ကာယောဂါအတွက်လက်ရုံးညီထွေဖြစ်အောင်ဘယ်လိုနည်းလုပ်နေကြလဲဆိုတာပြောပြပေးပါရစေ။မပြီးဆုံးတဲ့ကပ်ဘေးကြောင့်နေတွေကပဲအလုပ်လုပ်နေကြသူတွေဟာသူတို့ရဲ့ချက်မှရေးအတွက်ဘဝနေမှုထိုင်မှုတွေကိုပြောင်းလဲနေခြင်းကြတာပါ။လုပ်ငန်းရှင်တွေဘက်ကလည်းနေကနေလုံနိုင်တဲ့လုပ်ငန်းအလားအလာတွေကိုရှားနေပါတယ်။2021ခုနှစ်အတွင်းကျုံနေရတဲ့နေတွေကလည်းအလုပ်လုပ်နေရသူတွေရဲ့ကျန်းမာရေးဘဝလူနေထိုင်မှုပုံစံအကြောင်းကို AP သတင်းအခြေခံကိုအောင်မြတ်သူကပြောပြပေးမှာပါ
။မြို့တော်လန်ဒန်ရဲ့ Hex အားကစားရုံမှာတော့နေကနေအလုပ်လုပ်ကြရတဲ့အသက်50ကျော်တန်းတွေကျန်းမာရေးလုပ်နေကြတာပါ။အားကစားရုံရဲ့လက်ရှိအခြေအနေနဲ့ကန့်ညီအောင်လူကြီးရောကလေးပါလေ့ကျင့်နိုင်အောင်အစီအစဉ်တွေပြုလုပ်ပေးကြပါတယ်။သိဝင်အများစုကိုလည်းကာကွယ်ဆေးနဲ့စွမ်းအားဖြင့်ကာကွယ်ဆေးတွေထိုးပြီးသားပြီလို့ဆိုပါတယ်။ club အသင်းဝင်တွေကိုလည်းအများတန်းပြောင်းလဲနေတဲ့ကဘာကြီးနဲ့လိုက်လောညီတွေရှိပြီးတော့ဒူပေနာပေရှိတဲ့တန်စွမ်းနဲ့အသင်းသားတွေဖြစ်စေချင်တယ်လို့ညီပြတွေကဆိုပါတယ်။ The Lancet စီးပညာဂျာနယ်ကတော့ cup ကြီးကနေနောက်ထပ်လူ53သန်းလောက်ထပ်ပြီးတော့စိတ်ကြယောဂါဖြစ်စေခဲ့တယ်လို့ဆိုပါတယ်။ဒုတိယအကြံပေး Stammer Mason ဟာအသက်50ကျော်အရွယ်ရှိပြီးသူရဲ့စွမ်းအားပြန်လဲဒီဆောက်ပုဒ်ကိုသင်တန်းဆရာနဲ့အတူလာနေကြည့်ပြီးတော့ဒီဆောက်ခဲ့ရတယ်လို့ပြောပါတယ
် You do notice because you do less walking
ဘာလို့နေတော့လားဆပင်းစီနေတော့တာတွေကိုဒီထမ်းပြီးပါပါတက်နိုင်ရင်လုံးနိုင်တာလို့ဖို့တကယ်လိုအပ်ပါတယ်တကယ်လို့ရုံးတက်ဖို့ဘက်စကားမတိုင်ဓမ္မမို့မြေရောက်ဘူးတာဟုကျွန်တော်တို့လမ်းလျှောက်မသွားတော့ပဲမိဖို့ကြောင်တဲ့ကနေအလုပ်စပွဲလောက်ပဲလျှောက်ပြီးတော့ Zoom နဲ့ Video ဖုန်းခေါ်တာလောက်ပဲလုပ်နေမယ်ဆိုလို့ရှိရင်တော့လိုအပ်တဲ့ခန္ဓာကိုယ်လေ့ကျင့်ခံမဟုတ်ပါဘူးဒါကြောင့်ဒီလိုလာတာပါ
မီလာကမှပြန်ပြီးဖွင့်တဲ့ဒီအားကစားရုံမှာအုပ်စုလိုက်တင်တန်းတွေအတွက်အဖွဲ့ဝင်48ရာခိုင်နှုန်းတိုးလာပြီးကိုပိုင်တင်တန်းဆရာတွေနဲ့လေ့ကျင့်မဲ့အဖွဲ့ဝင်က31ရာခိုင်နှုန်းတိုးလာပါတယ်။ဩစတြေးလျနိုင်ငံသူတူဦးဖြစ်တဲ့ကလင်းငယ်တူရဲ့မိခင်လီလီကလက်ချွန်ဟာလန်ဒန်ကင်းစ်ကောလိပ်မှာသူတည်နာဌာနကမန်နေဂျာတူပါ။အသွားလာကန့်သတ်တဲ့ကာလတွေအတွင်းသူကလင်းငယ်ဦးကိုအချိန်ပြည့်အိမ်မှာပဲစာသင်ပေးခဲ့ပါတယ်။နာကတ်ကိုရင်ဆိုင်မှုသူမအနေနဲ့စွမ်းအားတွေတိစောက်ကျင်တယ်လို့အခုလိုပြောပါတယ
် I want to be a good role model for my kids because I think I want my
daughter to be able to ဖြန့်ကျက်ဖြစ်ချင်ပါတယ်အစစရရစွမ်းဆောင်နိုင်တဲ့တစုံတယောက်အဖြစ်သမီးကိုမြင်စေချင်တာပါကားကိုလည်းအနားမှာသူနဲ့အတူပေါလုံကန်နဲ့တွတ်တွတ်လတ်လတ်မိခင်တယောက်ရစေချင်ပါတယ်တခုခုတောင်ချမလုပ်နိုင်တာမျိုးကျွန်မရှက်ပါတယ
်ဆက်လက်ပြီးတော့သူမကအသွားလာကန့်သက်တာတွေဟာလူတွေကိုရိုးရှင်းတဲ့ပျော်ရွှင်မှုတွေကိုပြန်ပြီးအမှန်ရစေတယ်လို့ဆိုပါတယ်
because you know everything gets
shut down အလုံးကိုလုံးဝရပ်တန့်ပိတ်ဆို့ကုန်ပြီးဘာမှကိုလုပ်လို့မရတော့တာမို့ကိုသွားကျင်တဲ့ကမ်းခြေတစ်ခုကိုလွတ်လွတ်လပ်လပ်ထသွားလိုက်တာမျိုးဒါမှမဟုတ်ပြီးသားစုလိုက်အလဲပက်သွားလိုက်တာမျိုးထလုပ်လိုက်ရင်ဘယ်လောက်ကောင်းလိုက်မလဲဆိုတဲ့အကျိုးတွေရုတ်တရက်ဖြစ်လာပါတယ်ဒါတွေအားလုံးမရှိတော့ဘူးရွေးချယ်စရာလည်းမရှိတော့ဘူးဒါကြောင့်ချစ်မထင်ပါတယ်အရာရာလက်ခံလိုက်ဖို့တင်ပြချလိုက်ရုံပါပဲ
ဒိုနီယာဘက်ကီကတော့ဥပဒေသမားတူပါအသက်50ရှိပါပြီကျမကြီးလည်းလိုက်စားပါတယ်ကပီစောပိုင်းကာလမှာကလေးလိုက်တာဟာသူမအဖို့ကျမတန်ဆွမ်းဖို့လိုရဲဆိုတာကိုသဘောပေါက်သွားစေခဲ့ပါတယ
် started with the over 50s group
so ငါးကြိမ်ကြာအုပ်စုတွေနဲ့လေ့ကျင့်ရဆက်လုပ်ရပါတယ်တကယ်မိပြားနဲ့တပတ်ကိုသုံးနေလို့ရပြီးတော့ဖြစ်ချင်တာကတော့တွေ့လိုက်ကျမချင်းနဲ့ကျမပြောခဲ့သလိုပါပဲကလေးနှစ်နှစ်အရွယ်ဆိုတော့ကောက်ချီလိုက်ချင်းနဲ့ဒီနာမှာပြေးလွှားနေခြင်းနဲ့ဒါမှလည်းကလေးကတက်တက်ကြွကြွဖြစ်နေမှာလေ
ကျမတို့ရဲ့အနေနဲ့ကပ်ပီးကြောက်ဖြစ်လာတဲ့စိတ်ကြတာတွေနဲ့အခက်အခဲတွေကိုရင်ဆိုင်မှုပြင်ထားလိမ့်မယ်လို့ Hex Arrowon ပိုင်ရှင် Chris Tamming ကယုံကြည်ပါတယ်အိမ်ကနေအလုပ်လုပ်သူတွေအနေနဲ့မှန်ကန်တဲ့လေ့ကျင့်ခန်းတွေကိုလုပ်ဖို့လည်းအရေးကြီးတယ်လို့ဆိုပါတယ်
Aerobic capacity type training but actually lifting weights
နှလုံးသွေးကြောချင်းလေ့ကျင့်ခန်းလိုမျိုးကိုလည်းလှုပ်ရှားလေ့ကျင့်ခန်းလိုမျိုးလိုအပ်ပေမဲ့အိမ်ထဲမှာပဲနှစ်နဲ့ကြည့်ပြီးသပွဲထိုင်နေကြတဲ့အကြောင်းစစ်သားတွေတန်လာအောင်လေးတော့နည်းနည်းမဟုတ်လို့မပေါ့မဟုတ်ဘူးလားဘာမှမလုပ်တာကကျန်းမာရေးအတွက်ကောင်းလာဖို့မရှိပါဘူးဒါကြောင့်မို့အခုလိုကျန်းမာတန်ဆွမ်းရေးလေ့ကျင့်ခန်းတွေကအမှန်တကယ်ကိုပဲကောင်းပါတယ
်အသင်းဝင်တွေကိုတိုးချဲ့ဖို့ဇန်နဝါရီနဲ့ဖေဖော်ဝါရီလတွေကအရေးကြီးပြီးတော့အသွားအလာကန့်သတ်လိုက်တာတွေအလုပ်တွေပိတ်သိမ်းနေတာတွေကြောင့် အားကစားဝင်တွေရဲ့ဝင်ငွေကိုတနည်းတစ်ပုံထိခိုက်နိုင်တယ်လို့ကလပ်ပန်ရှင်တင်မင်းကပြောပါတယ်ခင်ဗျာ
။ကောင်းမြတ်တူပါရှင်။အခုတော့ထိုင်းနိုင်ငံဘက်ကကိုဗစ်ပိုးကူးစက်တဲ့အခြေအနေကိုကြည့်ကြအောင်ပါ။ဗီဇာပြန်ကိုဗစ်မျိုးပွဲတဲ့ဖြစ်တဲ့ Omicron ပိုးကူးစက်သူဟာမြန်မာအင်းကြီးချင်းထိုင်းနိုင်ငံမှာတရာကျော်နေပါပြီ။ဒီဝင်အတီးပြုတ်လို့မရသေးသူတွေထဲမှာဒီ Omicron ပိုးကူးစက်မှုတွေရှိနိုင်တဲ့အတွက်ဒီပိုးကူးစက်သူအရေအတွက်ခုတဲ့များမယ်လို့ခန့်မှန်းကြတာပါ။မြန်မာရှေ့ပြောင်းအလို့သမားတန်းနဲ့ချီးပြီးရှိနေတဲ့ထိုင်းနိုင်ငံမှာ Omicron COVID ကရောဂါကူးစက်မှုအခြေအနေနဲ့ပတ်သက်ပြီးတော့ထိုင်းခြေဆိုင်သတင်းတောက်မရေးမှာကပြောပြပေးမှာပါ။
Omicron COVID မျိုးတစ်ကူးစက်သူတွေရှိနေတဲ့ထိုင်းနိုင်ငံမှာစုစုပေါင်းအိုမီကရွန်ပိုးကူးစက်နေသူတရာကျော်သွားပြီဆိုပြီးထိုင်းနိုင်ငံကပ်ရောဂါထိန်းချုပ်ရေးဘုတ်ကဒီဇင်ဘာလ22ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။စစ်စစ်တက်ခွဲပြီးအိုမီကရွန်ပိုးကူးစက်သူလို့တရားဝင်အတည်ပြုနိုင်သူတွေအပြင်တရားဝင်အတည်မပြုနိုင်သေးသူတွေဒီထက်များနိုင်တယ်ဆိုပြီးထိုင်းနိုင်ငံအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလို့သမားကြီးကတာဝန်ခံဦးမင်းဦးကအခုလိုပြောပါဗျ။ဟုတ်တယ
်ဦးမင်းကတရာကျော်သွားပြီ။တရာကျော်သွားတယ်ဆိုတာဒါသူ့ဆင်းရတယ်ပြောတော့တရားလေးပါတရားမှာတိကျပို့ပြီးတော့များနေမှာလို့ကျွန်တော်ထင်တယ်လေစီးစက်ပို့များနေတယ်ဘာလို့လဲဆိုတော့သူတို့ကတရားဝင်တော့မှတရားတော်ဖြစ်နေတယ်ဆိုတော့ရှင်လေသူတို့ဒါမထုတ်ပြန်တာလေးကြောင့်မထုတ်ပြန်သေးတာလေးကြောင့်လို့ထင်တယ်ရောက်လာတဲ့လူတွေထဲမှာဗနဲ့ကပါလာပြီးဒီရောက်လာတဲ့ခုနကဦးလက်ရှိစစ်ဆေးနေတဲ့ဒါကျွန်တော်တို့ AKG အမြန်ဖြစ်တဲ့စနစ်တွေ PCR နဲ့ဈေးဥမာဒီဟိုလက်မှာဖြစ်တဲ့စနစ်တွေဆိုတာမျိုးဗီဇာအတွင် Omicron အတွက်လောက်ထားတဲ့ဟာမဟုတ်ဘူး။အဲ့ကကြတော့တချို့တွေကစစ်လိုက်စစ်လိုက်တွေ့ယူပြန်။အဲမတွေ့ဘူးပြီးတော့နောက်ကြတဲ့အခါကျမှတွေ့တဲ့အခါကျမှခုန Omicron ဖြစ်နေတာဒါဒီနေ့မနေ့တောင်တင်းနေမှာပါလိုက်သေးတယ်အဲ့လိုမျိုးဖြစ်ပြတယ်။ဒါရောက်ပါ
တိကျနေတဲ့ထိုင်းနိုင်ငံရဲ့ခီးသွွားလုပ်ငန်းကိုပြန်လည်ဥမော်လာစေဖို့အတွက်ကိုဗစ်ကာကွယ်ဆေးထိုးထားသူတွေကိုဆန်ဘော့အစီအစဉ်တက်ဆန်ကိုအစနစ်တွေလုပ်ပြီးထိုင်းဆိုရကနိုဝင်ဘာလမှာနိုင်ငံတကာဧည့်သည်တွေကိုဖိတ်ခေါ်ခဲ့ပါတယ်။မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း60ကျော်ကဧည့်သည်တွေကိုတီးခြားခွဲကွာရန်တင်းဝင်စရာမလိုပဲပြည်ဝင်ဝင်ပေးခဲ့ပါတယ်။ထိုင်းနိုင်ငံကိုလာရောက်မယ်လို့ကြိုတင်အသိပေးထားသူ2သိန်းလောက်ရှိပါတယ
်။တက်ဆန်ဒါဗီဇာနဲ့ဝင်နေတဲ့လူတော့တခုဆက်ပြီးရောလို့လက်ခံပေါ့။ဒါပေမဲ့အားလုံးက2သိန်းဆိုလားမသိဘူးလို့လက်ခံတာကတော့900ကျော်ရောင်းနေပြီပါလေဒီလာဖို့အတွက်အကုန်လုံးစီစဉ်ထားတဲ့လူတွေတင်ထားတဲ့လူတွေအလောက်ရှိရလို့ပြောတာသူတို့ဖွင့်တဲ့နိုင်ငံသူနိုင်ငံအတိကျွန်တော်ပြည်သူလုံငန်းသားဖွင့်တဲ့ငုံပြောမယ်ဆိုနိုင်ငံရဲ့နေရာကိုစာမလို့ပြောလို့ရတာ
ထိုင်းနိုင်ငံရဲ့ကိုဗစ်ဒုတိယလိုင်းနဲ့တတိယလိုင်းကူးစက်မှုတွေမှာမြန်မာရှေ့တောင်လူသမားတွေတိုင်းကနန်းနဲ့ကူးစက်မှုတွေဖြစ်ခဲ့ပါတယ်ကိုဗစ်ကပ်ဘေးကာလ2နှစ်လောက်အတွင်းမှာစိတ်ယုံတွေပိတ်ပစ်တာအလုပ်တွေရပ်နားရတာတွေလုံသားလျှော့ချမှုပြဿနာတွေနေမြေတစ်ခုကနေတစ်ခုကိုသွားလာဖို့ကန့်သတ်ခံရတာတွေကြောင့်အလုပ်သမားတွေဟာအလုပ်လက်မဲ့ဖြစ်ရတဲ့အခက်အခဲတွေကိုအခုထိကြုံနေရဆဲဖြစ်ပါတယ်အခုဗီဇပြောင်းကိုဗစ်ရောဂါအသစ်အိုမီကရွန်ကြောင့်အလုပ်တွေပြန်ရပ်နားခံရမှာကိုစိုးရိမ်မိတယ်လို့လည်းဦးမင်းဦးကပြောပါတယ
်လုပ်ငန်းဝင်တဲ့ပတ်သက်တာကတော့ဒီကျွန်တော်တို့ပြောလို့သွားတဲ့ပတ်သက်တာကတော့တူရီဇင်မှာအခုပြန်ပြီးတော့မှလန်းထူအောင်လေးရှိသေးတယ်။အလုပ်တွေလည်းကျွန်တော်တို့ဘက်ကမှတော့တော်တော်များများပြန်ခေါ်နေပြီ။ဆော့လော့ဆိုင်တွေ၊ဟိုတယ်တွေ၊တန်ရှင်းရေးလုပ်သားတွေတော်တော်များများများပြန်ခေါ်နေပြီ။အဲပြည့်ရည်တော်တော်များလာနေပြီ။ဒါနဲ့အခုဒီဟာပြန်ဖြစ်လို့အခုလိုမျိုးကျွန်တော်တို့လည်းစိုးရိမ်တာရပ်သွားမလို့ဝါသွားအောင်နော်။ဒီကြီးစားလုံလည်းရပ်သွားတာဒီလူတွေကြီးခဲ့ပါဘူးလေ
။ကမ္ဘာတဝန်နိုင်ငံပေါင်း106နိုင်ငံမှာ Omicron COVID ပိုးသစ်ကူးစက်နေတယ်ဆိုပြီးကမ္ဘာကျန်းမာရေးအဖွဲ့ WHO ကပြောပါရယ်။ကယောဂါပိုးသစ်နဲ့ပတ်သက်လို့လေ့လာနေခြင်းယောဂါကာကွယ်ဖို့ကာကွယ်ဆေးထိုးကြဖို့လည်းကျန်းမာရေးပညာရှင်တွေကတိုက်တွန်းနေပါတယ်ရှင်
။ထိုင်းနိုင်ငံမြန်မာရှေ့ပြောင်းအလုပ်သမားတန်းနဲ့ချီးပြီးရှိနေတဲ့ဒီထိုင်းနိုင်ငံကကိုဗစ်ကူးစက်မှုကြောင့်ကိုမအေးမာကပြောပြပေးသွားတာပါ။ VOA မြန်မာပိုင်းအစီအစဉ်တွေကို American Tirance Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။နောက်ပိုင်းမှာမြန်မာရေးသုံးသပ်ချက်ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေနားဆင်ရမှာပါ။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွှာဖြစ်တဲ့ VOA Play Statistics ကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလွှာကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာ
ဝန်ဆောင်မှုများစွာကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးနေတဲ့အီးမေးလ်သတင်းလောက်ကသတင်းကောင်းချင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစုရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
။မြန်မာစံနယ်ချင်းမနဲ့6နိုင်ခွဲရှိပါပြီ။ VOA American တန်ကတောက်တန်နဲ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းနိုမီတာ32နဲ့49ရုပ်ကနေထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ခွဲမှာတော့ဥအောင်ခင်ရဲ့မြန်မာအရေးတုံ့တက်ခြင်းနဲ့တိုင်းရင်းသတင်းလောအစီအစဉ်ပြန်ကျမရဲ့ခန္ဓာကိုထုတ်လွှင့်တဲ့အခါမှာတော့
CDC ကအနောင်စလုပ်လိုက်တယ်ပေါ့နော်85ရာခိုင်နှုန်းတော့ case အကုန်လုံးက US မှာဖြစ်တဲ့ဟာတွေအကုန်လုံးဒီ Omicron ကြောင့်ဖြစ်ပါတယ်ဆိုပြီးသူတို့ comment လုပ်လိုက်တယ
် Omicron COVID ပိုးကူးစက်မှုမြင့်တက်လာနေတာနဲ့ဒီပိုးအတွက်ဘာတွေပြင်ဆင်တဲ့လဲဆိုတာတွေကိုကြားကြမှာပါအခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာအရေးတုံ့တက်ချက်ကိုနားဆင်ကြမှာပါမြန်မာပြည်အရှိတောင်ပိုင်းဒေသမှာစစ်ကောင်စီတပ်ကကျူးလွန်တဲ့ရာဇဝတ်မှုဖိနှိပ်မှုမတရားမှုနဲ့ရက်စက်ချမ်းကြုံမှုတွေကိုမှတ်တမ်းတင်ထားတဲ့အစိုးရခန်းစားတစ်ဆောင်လွန်ခဲ့တဲ့လကပဲထွက်ပေါ်လာခဲ့ပါတယ်။ဒီအကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြပေးမှာပ
ါ။ဆင်အနာသိမ့်ပြီးတဲ့နောက်ပိုင်းမြန်မာပြည်အရှိတောင်ပိုင်းဒေသမှာစစ်ကောင်စီတပ်ရဲ့ကျူးလွန်တဲ့ရာဇဝတ်မှုဖိနှိပ်မှုမတရားမှုနဲ့ရက်စက်ကြမ်းကြုတ်မှုတွေကိုမှတ်တမ်းတင်ထားတဲ့အစီရင်ခံစာလွန်ခဲ့တဲ့လကထွက်လာပါတယ်။ဘယ်အဖွဲ့အစည်းနဲ့မှပတ်သက်ခြင်းမရှိတဲ့တိကျလွတ်လပ်တဲ့ကရင်လူ့အခွင့်အရေးအဖွဲ့ရဲ့စာမျက်နှာတရားကြိုအစီရင်ခံစာဖြစ်ပါတယ်။ဒီအဖွဲ့တည်ထောင်ထားတာအနည်း30နီးပါးရှိနေပါပြီ။အရှိတောင်ပိုင်းဖြစ်တဲ့တောင်ဦးညောင်လေးပင်ပါပွန်တထုံမော်လမြိုင်ပအာမြိတ်တဝယ်စတဲ့ဒေသတွေမှာသတင်းစီဆောင်နေလို့ဆိုပါတယ်စစ်ကောင်စီကိုဘုံရန်သူအဖြစ်သတ်မှတ်ဖို့ပြောကြပြီးမယ်အရင်ကရှိခဲ့တဲ့တောင်းဆိုချက်တွေကိုပြန်ပြီးအားသစ်လောင်းတာမျိုးပဲရှိပါတယ်ဥပမာဖားဖုံခရိုင်မှာဆန္ဒပြသူတွေကအာဇာနည်စောဘဦးကြီးရဲ့မူတွေကိုအလေးပေးပါတယ်လက်နဲ့မချရေးကရင်ကံချမှာကရင်ဖန်တီးရေးနဲ့ကရင်ပြည်ကိုအသိအမှတ်ပြုရေးအဓိကထားကြပါတယ်စစ်အာဏာရှင်စနစ်ရဲ့ဒဏ်ကိုနှစ်ပေါင်းများစွာခံခဲ့ရတဲ့ကရင်ပြည်သူတွေဟာစနစ်ရုပ်အောက်ကိုပြန်ပြီးမရောက်ချင်လို့ဆန္ဒပြကြတာလို့ဆိုပါတယ်။ရင်းရမ်းတဲ့ပြည်သူဆန္ဒပြပွဲတွေတပြီလုံးမှဖြစ်ပေါ်လာသလိုကရင်ပြည်နယ်မှာလည်းပေါ်ပေါက်လာပါတယ်
။ရင်းရမ်းစွာဆန္ဒပြသူတွေကိုစစ်ကောင်စီလုံခြုံရေးတပ်ကချင်းချောက်ဖမ်းဆီးအကြမ်းဖက်ပြီးတုတ်ပြန်ပါတယ်။ဆန္ဒပြသူများလေလေအကြမ်းဖက်မှုလည်းများလေလေဖြစ်ပါတယ်။လုံခြုံရေးတပ်ဖွဲ့တွေဟာလက်နက်ပစ္စည်းမျိုးစုံကိုတုံးပြီးနှိမ်နှင်းဖို့ကြိုးပမ်းပါတယ်။ဆန္ဒပြသူတွေကိုပြစ်မှတ်ထားပြီးအကြမ်းဖက်တိုက်ခိုက်ပုံကိုမေးမြန်းခံရသူကပြန်ပြောပြကြပါတယ်။ပြည်သူတွေကိုတွေးတဲ့နေရာမှာတမင်ပြစ်တတ်တဲ့လူမဆန်တဲ့လုပ်ရဖြစ်တယ်လို့လိုင်းပွဲမျိုးတွေကဆန္ဒပြသူကပြောပါတယ်။တပ်ဖြတ်မှုတွေရှိပေမဲ့ဆန္ဒပြဖို့စိတ်အားထက်သန်ကြတယ်လို့ဖန်အံမျိုးဒေသခံတဦးကလည်းပြောပါတယ်။အမျိုးသမီးတွေကိုစစ်ကောင်စီတပ်သားကရိုက်နှက်ကန်ကြောက်တဲ့ဖြစ်ရမျိုးတွေလည်းရှိပါတယ်။ဖန်အားမှာဆိုရင်အမျိုးသမီးတွေဟာဆန္ဒပြတာကိုရက်တန့်ရတဲ့အထိအခြေအနေဆိုးသွားပါတယ
်။ဆန္ဒပြပွဲခေါင်းဆောင်နဲ့စီစဉ်သူတွေဟာနေတိုင်းပြေးလွှားနေရပါတယ်။သူတို့ကိုစစ်သားတွေကမှတ်မိတဲ့အတွက်အမြဲတမ်းပြေးလွှားပုန်းအောင်နေရပါတယ်။အလုံးအကျွံအင်အားသုံးပြီးဆန္ဒပြပွဲတွေကိုဖြိုခွင်းကြောင်းအာဏာပြည်ဆိုင်ရေးလှုပ်ရှားမှုမှာပါဝင်တဲ့စစ်သားနဲ့ရဲသားအချို့ကလည်းအတီးပြုတ်ပြောဆိုပါတယ်စစ်သားကရဲဝတ်စုံလူပီပီလူကိုပြစ်ကတ်တပ်ဖြတ်နေတာဟာရဲသားတွေကိုပြည်သူကမုန်းအောင်တမင်လုံနေတာလို့ပြောပါတယ်ဆန္ဒပြသူတွေကလည်းအကြမ်းဖက်မှုနဲ့ဗန်းစည်းခံရမှုတွေကိုရှောင်တိမ်နိုင်အောင်အဖွဲ့ငယ်ကလေးတွေဖွဲ့ပြီးနေရာကွက်ကျလျင်မြန်စွာဆန္ဒပြကြပါတယ်ဖာအမျိုးမှာဆန္ဒပြလို့မရတဲ့အခါကျေးရွာတွေမှာဆန္ဒပြကြပါတယ်ဒါကြောင့်ဆန္ဒပြပွဲတွေပုံစံအမျိုးမျိုးနဲ့ပေါ်ထွက်လာတာဖြစ်ပါတယ်။လုံခြုံရေးတပ်နဲ့ထိတ်တန့်မတွေ့အောင်လဲရှောင်ရှားရပါတယ
်။ဆီယာနာသိမ်းပြီးနောက်တနေ့မှပေါ်ပေါက်လာတဲ့ CDM အာနာဖီဆန်ရေးလှုပ်ရှားမှုမှာပြည်ရင်ပြည်နယ်ကလည်းတက်တက်ကြွကြွပါဝင်ပါတယ်။ TNU ကသူထိန်းချုပ်ထားတဲ့ခရိုင်ခုနှစ်ခုစလုံးမှာ CDM လုပ်သူတွေအတွက်ကုလုံရေးစခန်းတွေလှုပ်ထားပေးပါတယ်စစ်တပ်လက်အောက်မှာအလုံးမလုံးချင်လို့အာဏာဖီဆန်ရေးလှုပ်ရှားမှုမှာပါဝင်လာကြတာပါမတရားတဲ့အမိကိုမနာခံချင်လို့ CDM လုပ်တာဖြစ်ပါတယ်ဒေသခံတိုင်းရင်းသားအာဏာပိုင်တွေက CDM လုပ်သူတွေကိုထောက်ပံ့ပါတယ် CDM ထောက်ပံ့ရေးကွန်ရက်တွေတောင်ပေါ်ပေါက်လာတာတွေ့ရပါတယ် KNU နယ်မြေကိုလာရောက်ခိုးလုံတဲ့ CDM လုပ်သူတွေဟာစားဝတ်နေရေးလုံခြုံရေးမှာအဆင်ပြေကြပါတယ်စစ်ကောင်စီခန့်ရက်ရွာအုပ်ချုပ်ရေးမှုတွေကိုစန့်ကျင်ရတာဟာလေဒေသခံတွေရဲ့ခုခံရေးတိုက်ပွဲတစ်ခုဖြစ်လာပါလေ
ဆီအာနာသိန်းသာကိုကန်းကွက်ဆန္ဒပြတဲ့ပြည်သူလူထုကိုစစ်ကောင်စီကရန်သူလိုသဘောထားပြီးတိုက်ခိုက်ချိန်မုန်းတာကြောင့်အသက်ပေါင်းများစွာဆုံးရှုံးပြီးအိုးအိမ်မဲ့တဲ့ဒုက္ခတွေဥယျာဉ်သိမ်းနဲ့ချီပြီးရှိလာပါလေကြီးလက်တော်ရကိုစစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုလေရင်နဲ့ဘုံကျဲမှုကြောင့်ထွက်ပြေးတင်းချောင်ရသူဥယျာဉ်လဲတိုးပွားနေပါလေရွာသူရွာသားတွေဟာကိုဗစ်ရောဂါကူးစက်ခံရမှာကိုအာယုံမဆိုင်နိုင်တော့ပဲစစ်ကောင်စီတပ်ရဲ့အန္တရာယ်ကိုပဲကြောက်ရွံ့နေရတယ်လို့ထွက်ပြေးလာသူတွေကပြောပါတယ်စစ်တပ်ရဲ့အကြမ်းဖက်မှုကိုဘိုးဘွားလက်ထက်ကလေးကတွေ့ကြုံခံစားခဲ့ရပါတယ်စစ်ကောင်စီခေတ်မှာငြိမ်းချမ်းမှုနဲ့မေတ္တာတရားကင်းမဲ့နေတာကိုတိုင်းရင်းသားတွေသိကြပါတယ်စစ်အာဏာရှင်စနစ်ကိုဖျက်ဆီးပြစ်မှတ်တာမျိုးဆက်တည်ရတဲ့ဘဝရှင်းတန်နိုင်လိမ့်မယ်လို့ယုံကြည်သူတွေများပါတယ်စစ်ကောင်စီနဲ့ဆက်ဆံညီနိုင်လို့အကျိုးရှိမှာမဟုတ်ဘူးလို့အများစုကယုံကြည်ပေမဲ့လူတစုကတော့ငြင်းရတဲ့နီးနဲ့အပြေရှားနိုင်လိမ့်မယ်လို့ယုံကြည်နေစေဖြစ်ပါတယ်ပြည်သူကလက်ခံထားလို့ဒါစစ်အာဏာရှင်စနစ်တည်ရှိနေတာဖြစ်လို့ပြည်သူကလက်မခံတော့တဲ့အခါမှာပြစ်စီရမယ်လို့အများစုကယုံကြည်ကြောင်းကရင်လူ့ကိုယ်ရေးအဖွဲ့အစည်းအခါစားမှာဖော်ပြထားပါတယ်ခင်ဗျာ
အခုတော့အပတ်စဉ်ကိုဝင်းမင်းတင်ပြနေကြကျမ်းမာရေးကဏ္ဍအလေးရောက်ပါပြီ COVID-19 မျိုးကွဲတဲ့ Omicron ဟာကမ္ဘာနိုင်ငံကြီးတချို့မှာအဓိကကူးစက်တဲ့မျိုးကွဲအဖြစ်နဲ့ဆက်ပြီးတော့ကြီးစိုးလာတာဟာသင်ကန်းယူစရာဖြစ်ပါတယ်လို့ကျန်းမာရေးပညာရှင်တွေကပြောပါတယ် American နဲ့တခြားနိုင်ငံကြီးတွေမှာအချိန်တိုတွင်းမှာပဲအခုလိုအဓိကကူးစက်တဲ့မျိုးကွဲဖြစ်သွားတဲ့အတွက်မြန်မာနိုင်ငံမှာလည်းဒီအဆက်မရောက်ခင်ဘာတွေကြိုတင်ပြီးတော့ပြင်ဆင်တင်ပါတယ်လဲမြန်မာပြည်က COVID လူနာတွေကိုဖုံးကန်နေတဆင့်အကူအညီပေးနေတဲ့ New York မြို့Wake up high seal ညံကြဲမှုဖြစ်တဲ့ကုသယောဂအထုကုဒေါက်တာဇေယျတက်ကိုကိုဝင်းမင်းကမင်းမြန်ပြီးတော့တင်ပြပေးမှာပ
ါ Okay ဒေါက်တာဇေယျတက်ခင်ဗျာကျွန်တော်ဒီကိုဗစ်မျိုးကွဲတဲ့ Omicron ကပေါ့နော်ကဘာပေါ်မှာဒီအဓိကကုသတဲ့မျိုးကွဲဒီ dominant ဖြစ်လာဖို့ပေါ့နော်ဒီကမန်းချက်တွေထွက်လာနေတဲ့အချိန်မှာတချို့လည်းဖြစ်ကုန်ကြပြီပေါ့နော်မြန်မာနိုင်ငံအတွက်ဆရာကြီးဒီနောက်ဆုံးတွေ့ရှိထားတဲ့ထူးခြားမှုတွေကအရေးပါတာဆိုရင်အောင်စပြီးတော့ရှင်းပြကြရစေ
CDC က announce လုပ်လိုက်တယ်ပေါ့နော်85ရာခိုင်နှုန်းတော့ case အကုန်လုံးက US မှာဖြစ်တဲ့ဟာတွေအကုန်လုံးဒီ Omicron ကြောင့်ဖြစ်ပါတယ်ဆိုပြီးသူတို့ comment လုပ်လိုက်တယ်အဲ့ဒါလွန်ခဲ့တဲ့ပတ်နဲ့နိုင်ရှင်လို့ရှင်100ခိုင်နှုန်းပဲပြောခဲ့တာလေဆိုတော့တစ်ကနေ85အထိကိုတိတိကျကျယူခွဲသွားတယ်အရန်ကူးစက်မြန်ပါတယ်Delta တဲ့နှစနဲ့သုံးစပို့ပြီးကူးစက်မြန်နေလို့ကြော်ထားပြီးသားပေါ့နော်ဒါတိတာဒီအချက်ကအဓိကထေချာတဲ့အချက်တစ်ချက်ပေါ့နော်ဆိုဒီလိုနေရာမှာဒီလောက်တောင်ကိစ္စများလာပြီးဆိုလို့ရှိရင်ခြားနိုင်ငံတွေမှာလည်းများလာမှာပါဘာလို့လဲဆိုတော့ Delta တော့အိန္ဒိယမှာစဖြစ်လာတယ်နှစ်လကျော်ကျော်လောက်မှ US ကိုရောက်လာတယ်အခုဆိုရင်ဒီ Omicron ရဲ့ကျွန်တော်တို့လွန်ခဲ့တဲ့သုံးပတ်ခွဲလောက်အချိန်မှာကျွန်တော်တို့စပြီးတိတာတယ် South Africa မှာအဲ့ဒီအချိန်မှာဒီ lockdown လုပ်တဲ့ဟာUS or UK or European country တော်တော်များများ South Africa လာရအကုန်လုံး lockdown လုပ်ချလိုက်တယ်။ဒါပေမဲ့လည်းကျွန်တော်မကောက်ဝင်နိုင်ပါဘူး။ UK ပါလည်းကိစ္စအများကြီးတက်လာတယ်။
ဟုတ်ကဲ့ဆရာတော့အခုနယူးယောက်မှာထူးခြားတဲ့အနေအထားက
ဒီအခုစနေတနင်္ဂနွေတနင်္လာဒီ၃ရက်မှာဆိုပြီးကြည့်သတာနယူးယောက်မှာကိစ္စတောင်းနဲ့ချီပြီးတော့တက်လာတယ်။ဒါနယူးယောက်ပြည်မဟုတ်ဘော့စတန်နဲ့ဒီတိုင်းပဲဒီကယ်လီဖိုးနီးယားမှာလည်းဒီတိုင်းပဲဒီအခုနယူးယောက်ထူးထူးခြားခြားမှာတွေ့လာတယ်ဆိုတော့အရင်တော့မရှိခဲ့တဲ့နေရာတွေအထူးသဖြင့် Long Island လို့ခေါ်တဲ့လူကြီးလူငယ်တွေလည်းနေတယ်သူတို့ဗက်ဆင်းနဲ့သိမထိုးဘူးလို့ထင်ပါတယ်အဲ့နေရာမှာ case အများကြီးလာတယ်တော့ Upstate New York Finger Lake Area လို့ခေါ်တဲ့နေရာမှာကျွန်တော်လွန်ခဲ့တဲ့လေးလလောက်ကဒီကျွန်တော်ရောက်တဲ့အချိန်တော့တယောက်မှ mask မတပ်ဘူးပြင်မှာသွားတဲ့အချိန်တော့ဒါ case တွေတော်တော်နည်းနေတယ်အေးစစ်စစ်ပဲအခုကဒီ Omicron ရဲ့ထူးခြားတဲ့တစ်ချက်လေးပေါ့နော် ကလေးတွေနဲ့လူငယ်တွေအရန်ဖြစ်တယ်အဲ့ဒီမှာ Cornell University ဆိုတာအကြီးရှိပါတယ်ကျောင်းသားတွေလည်းအများကြီးပဲလူပြည့်900ကျော်စပြီးတော့ positive စဖြစ်တာအဲ့မှာစပြီး New York State က alarm စဖြစ်တာလုပ်ခဲ့တဲ့ပတ်မှာပေါ့နော်ဆိုတော့ချင်းသူတို့ကျောင်းတွေပိတ်ချလိုက်တယ်ဒါကတော့ဒီ Christmas ဆင်ရကကျောင်းလည်းပိတ်ရမယ်အတူတူပဲဖြစ်နေတာပေါ့နော်အခုချိန်ကျတော့မှမဆီပြန်တက်ပါဆိုပြီးတော့လှုပ်လာတယ်ကြီးကျယ်လှုပ်လာဒါပေမဲ့အချိန်ကနှောင်းသွားပြီလေကိစ္စကအရင်ကတက်လာပြီးသွားပြီဒါကိုကျွန်တော်တို့ကဥပမာယူရမယ်အခုအချိန်မှာပမာနိုင်ငံမှာထိန်းထုတ်ရနိုင်သေးတယ်ဘာလို့လဲဆိုတော့ကိစ္စကတလောက်ကြီးကြီးမရှိသေးဘူးလို့တော့ကျွန်တော်ထင်တာပေါ့နော
်ဟုတ်ကဲ့အဲ့တော့နယူးယောက်မှာရောအခုအချိန်မှာဘယ်လိုစထိန်းချုပ်မှုတွေလှုပ်ထားလဲဆိုတော့
တာဝန်ရှိတဲ့လူတွေပေါ့နော်နယူးယောက်မှာရှိတဲ့မေယာစေယုံတွေမှာရှိတဲ့ CEO တွေတော့အဖွဲ့အစည်းတွေမှာရှိတဲ့အကြီးအကဲတွေကိုယ်တိုင်ကဘာလို့ရမလဲဆိုတာသိတယ်ကိုဥမာကျွန်တော်ဆေးရုံမှာပေါ့နော်ဒီပြီးခဲ့တဲ့စနေနေ့က Christmas party ဆိုပြီးတယောက်ကို60ဆိုပြီးတော့ယူပြီးကျွန်တော်တို့လည်းပတ်စံပေးတာဆိုတော့တောက်ကြနေမှာဒီလိုဖြစ်လဲဖြစ်တော့ကျွန်တော်တို့အရေးပေါ်ခေါ်တယ်တက်တဲ့လူတွေကိုမေးတယ်ငါတို့ဘာလုပ်တယ်လဲဆိုကျွန်တော်တို့ကတော့ပြောတယ်ဒီဟာကိုမလုပ်တင်တော့ဘူးပေါ့နော် cancel လုပ်တင်တယ်ချစ်ချင်းပဲ cancel ဆိုပြီးတော့လုပ်လိုက်တယ်ထိုနည်းသူဆိုတာပဲ Broadway show တွေပြဿနာတွေအကုန်လုံး cancel လုပ်လိုက်တယ်ဒါတွေဆိုပတ်စံထောင်ပေါင်းတောင်းပေါင်းမြို့များစွာအကုန်ကြခံပြီးတော့ဓာတ်တွေလှုပ်ထားတဲ့ဟာတွေကိုသူတို့ဓာတ်တွေမကြည့်ပါဘူး။ဘာလို့လဲဆိုတော့လူတယောက်ရဲ့ကျန်းမာရေးဒီရောဂါပြန့်သွားလိုက်လို့ရှိရင်တမျိုးလုံးကဖြစ်သွားတဲ့လူတွေဒုက္ခရောက်မဲ့ဟာတွေသူတို့နားလည်ပါတယ်။ဒါကြောင့်မလို့ဒီမေယာလည်းမြို့တော်ဝင်ပေါ့နော်။ကိုယ်တိုင်ဝင်ပြောတယ်။နောက်တချို့ state တွေမှာရှိတဲ့မြို့တော်ဝင်တွေဆိုလို့ရှိရင်ဥမာဂျင်းနေပါတယ်ပေါ့နော်။ဟိုအားကစားရုံတွေတော့ပေးတော့ဖွင့်သေးတယ်ဒါပေမဲ့ vaccine ထိုးထားတဲ့ commission လုံးဝပေးမဝင်တော့ဘူး။ထမင်းဆိုင်နေအထဲထဲမှာလာစားမယ်ဆိုလို့ရှိရင် vaccine တိုးရတဲ့ဟာမရှိဘူးလုံးဝအပေးမဝင်တော့ဘူး။ထိုနည်းတူစွာပဲစေယုံတွေမှာအလုပ်လုပ်နေတဲ့လူတွေနောက်အနေနဲ့တခြားသောစက်ယုံတွေမှာလုပ်လုံနေလူတွေအားလည်းဒီလိုမျိုးပွဲလန်းသူတွေကိုအကုန်လုံးစပြီးတော့ပိတ်ပလိုက်တယ်။ဒါ Christmas အချိန်ပေါ့နော်။အခုစပြီးတော့ဒီနယူးယောက်မှာရှိတဲ့ဘုရားကျောင်းကြီးတွေဆိုစပြီးတော့ကျင်းပလာတယ်။သူတို့ဒီလိုဝတ်ပြုပွဲကိုလုံးဝမလုပ်တော့ပါဘူး။အကုန်လုံးဒီ online အနေနဲ့ဝင်ပြပွဲကိုလုပ်ပါမယ်လို့ပြောတယ်ဆိုတော့ဒါတွေကအရန်အရေးကြီးပါတယ်ဘာဖြစ်လို့လဲဆိုတော့ဒီရောဂါကိုမပေါ့စေချင်ဘူးကျွန်တော်တို့ကဆေးမရှိသေးဘူးဒီနေ့ဒီချိန်ဒီ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုအချိန်မှာမြန်မာနိုင်ငံအတွက်အရေးကြီးဆုံးဆိုရင်ဆရာဘာပြောချင်လဲ
ကျွန်တော်ဒီနိုင်ငံမှာအခုလက်ရှိဒီလောက်ကိစ္စများလာတယ်ဒီကျွန်တော်ဒီနယူးယောက်မှာ86တူ88ရာခိုင်နှုန်းဒီ vaccine ထိုးထားတယ်လို့ပြောတယ်ဒါတော့မှဒီလောက်ကြောက်တာဒီနိုင်ငံမှာရှိတဲ့တာဝန်ရှိတဲ့လူကျွန်တော်တို့ဗမာနိုင်ငံမှာရှိတဲ့လူတွေအနေနဲ့အစာပေါင်းမြောင်များစွာကြောက်ရပါလိမ့်မယ်။နောက်တစ်ပိုင်းကပွဲလန်းသပင်တွေလုပ်ဖို့ပေါ့နော်။အထူးဖြင့်ဗမာနိုင်ငံမှာဆိုရင်တော့နှစ်တကူတဲ့အချိန်ပေါ့လေ။နောက်တစ်ခုကဒီလိုမျိုး night club တွေတို့နောက်ထမင်းစားပွဲတွေတို့လူစုလူဝေးတွေအများကြီးနဲ့လုပ်တဲ့ပွဲလန်းသပင်တွေတို့ပေါ့နော်။အလူမင်္ဂလာပွဲတွေတို့ဆိုတော့ master ချင်းအဖြစ်ကိုကာကွယ်နိုင်တာဆိုတော့ master ထားရင်တော့ဟုတ်တာပေါ့လေ။ဒါပေမဲ့လေတကားတလေကြလို့ရှိရင်မအားဆိုဖြုတ်လိုက်မိတာတို့ပါလို့ရှင်လေရှူလိုက်မိလို့ရှင်ကူရမှာပဲဆိုတော့လူစုလူဝေးမလုပ်လို့ရှင်တော့အကောင်းဆုံးနည်းလမ်းပေါ့လေလုပ်ပြလို့ရှင်လည်း vaccine တွေထိုးထားလို့ရှင်တော့မလုပ်နိုင်ဘူးလားဆိုတော့လုပ်လို့တော့ရတယ်ဒါပေမဲ့အခုကျွန်တော်တို့ကြည့်ကြည့်လိုက်အများစုတော့ဒီနိုင်ငံမှာရှိတဲ့လူက80ရာခိုင်နှုန်းနီးပါး vaccine ထိုးထားပြီးတဲ့လူတွေကမ္ဘာပေါ်မှာ UK လိုနိုင်ငံမှာ80ရာခိုင်နှုန်းအထက်86နီးပါးအထိ vaccine ထိုးထားတယ်လို့ကြေညာထားတဲ့နိုင်ငံမှာတောင်းနဲ့ချီပြီးတော့လူနာကြီးဖြစ်လာကြတယ်လော့ကဒေါင်းတွေသူတို့လုပ်လာကြတယ်။ထမင်းဆိုင်တွေကိုည၈နိုင်နောက်ပိုင်းပိတ်တာတို့ဘားတွေနောက်ပိုင်းရှိတယ်ဆိုတော့ဒါမျိုးတွေကကျွန်တော်တို့လုံရတော့မယ်။ဒီဗမာနိုင်ငံမှာရှိတဲ့ထမင်းဆိုင်တွေဘားဆိုင်တွေအထူးသဖြင့် night club တွေမှာ night club ဆိုတာလူကြီးရာနဲ့ကြီးပြီးကျွန်တော်လည်းတကယ်ချင်းတရားတပ်ပုံပို့ပေးလိုက်လို့ကျွန်တော်ကြည့်လိုက်မိရပါတယ်။တကယ်ကိုတော်တော်လေးတော့အားသင့်မိရပေါ့နော်။ဒါကလူအသက်ပေါင်းမြောင်များစွာဒုက္ခရောက်မဲ့ကိစ္စတွေပါ။ဆိုတော့တာဝန်ယူမှုတာဝန်ခံမှုရှိတဲ့လူတွေမလုပ်လို့ရှိရင်ကျွန်တော်တို့မှရှိတဲ့ပြည်သူတွေကကိုယ်ကိုယ်တိုင်လုပ်ရပါလိမ့်မယ်။ဘာလို့လဲဆိုတော့ဒီလိုမှပါဝင်ပြီးတော့မလုပ်လို့ရှိရင်ရောဂါပြန့်သွားလို့ရှိရင်ဘာမှလုပ်လို့မရတော့ဘူးအခြေအနေဖြစ်သွားပါလိမ့်မယ်။ကျွန်တော်တို့ Delta တုန်းကပမာနိုင်ငံမှာလူကြီးတွေမြောင်များစွာဒုက္ခရောက်ပြီးတော့အသက်ကြီးတဲ့လူကြီးတွေအများကြီးဆုံးရှုံးသွားခဲ့ဆိုတော့ဒီအချိန်မှာတော့ကျွန်တော်တို့လုံနိုင်တဲ့အပိုင်းပေါ့မဆေးများများတက်တယ်ညမကောင်းလို့ရှိရင်အလုပ်ကိုမစင်းဘူးခွဲပြီးတော့နေလိုက်အခုပွဲလန်းတပင်နေနှစ်တကူလာမယ့်အခြေအနေမှာအဆူအဝေးဝေးနဲ့မလုပ်ကြပါနဲ့ဒီဗီဒီယိုကောလေးနဲ့လုပ်နေကြတဲ့အပိုင်းတွေလုပ်လို့ရပါတယ်နှစ်တကူဆိုတာနှစ်တိုင်းနှစ်တိုင်းရောက်လာမှာပါကျွန်တော်တို့တိုင်းပြည်မှာရှိတဲ့လူတွေလက်ညှက်မှမာနဲ့အသက်ရှင်ပြီးတော့နှစ်တကူကိုဒီနှစ်မှာမစင်လို့ရဘူးရှင်နောက်နှစ်မှာစင်လို့ရပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ
်ကိုဝင်းမင်းစီဇန်တင်ဆက်နေတဲ့ကျမ်းမာရေးအစီအစဉ်ကိုနောက်တစ်ပတ်ဒီချိန်မှလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA American တန်ရဲ့တောက်ကြနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေ
ကြည့်ရှုနေကြရတာဖြစ်ပါတယ်။အခုတော့တိုင်းရင်းသတင်းလောအစီအစဉ်အလဲရောက်ပါပြီ။တိုင်းရင်းသတင်းလောအစီအစဉ်ကို Fever 1 တော်သားတွေကစုပေါင်းပြီးတော့တင်ဆက်ထားပါတယ်။နားဆင်နိုင်ပါပြီ။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအမီပါနယ်စပ်ဒေသတိုင်းသားသတင်းထောက်တွေနင်းဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်မြောက်ရီမြို့တေဘောဘူးကြီးရွာမှာစစ်ကောင်စီတပ်နဲ့ကရင်အမျိုးသားအစည်းအရုံး KNU တပ်တို့ပစ်ခတ်မှုဖြစ်ပွားပြီးတော့ကြီးရွာသားထောင်ထဲချစစ်ဘေးတိမ်းရှောင်နေကြရပါတယ်။မွန်ပြည်နယ်ဝင်ကြီးချုပ်ဟောင်းဒေါက်တာအေးဆန်ကိုနောက်ထပ်အမှုသုံးမှုထပ်တိုးပြီးထပ်မံတရားစွဲဆိုခံထားရပါတယ်။ရခိုင်ပြည်နယ်မှာပြည်သူတွေရဲ့လုံခြုံရေးကိုရခိုင်လက်နက်ကိုင် AA အဖွဲ့ကတာဝန်ယူသွားမယ့်အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်းပါရှင်တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါကရင်ပြည်နယ်မြောက်ရီမြို့တောင်ဖက်တေဘောဘူးကျေးရွာမှာဒီဇင်ဘာလ22ရက်နေ့မနက်ကပြစ်ခတ်မှုဖြစ်ပွားပြီးကျေးရွာအတွင်းလက်နက်ကြီးကြတဲ့အတွက်ထပ်ပြေးနေရတဲ့ဒေသခံထောင်နဲ့ချီတောင်ရင်းမြစ်ဘေးမှာတိမ်းရှောင်နေရပါတယ်အဲ့ဒီစစ်ရှောင်တွေကိုထိုင်းဘက်ချမ်းကလက်မခံဘူးလို့စစ်ရှောင်တွေကပြောပါတယ်တေဘောဘူးရွာမှာရှိတဲ့စစ်ကောင်စီတပ်စခန်းကိုကရင်လက်နက်ကိုင်တော်လှန်ရေးအဖွဲ့တွေကတွားရောက်ဝိုင်းဝန်းပိတ်ဆို့ရာကနေစစ်ကောင်စီတပ်ဖက်ကကျေးရွာအတွင်းလက်နက်ကြီးအမြောက်များပြန်လည်ပစ်ခတ်တာကြောင့်ဒေသခံတွေအလုံးရင်ထွက်ပြေးတိမ်းရှောင်နေရတာဖြစ်ပါတယ်ဒါအပြင်စစ်ကောင်စီပစ်တဲ့လက်နက်ကြီးတချို့လည်းထိုင်းနိုင်ငံဖက်ကြတာကြောင့်ထိုင်းရွာသားတချို့လည်းရှောင်နေရတာရှိပါတယ် KNU ဒူပလေယာခရိုင်အတွင်းမှာရှိတဲ့မြောက်ရီမြို့နယ်ထဲမှာယခုလစစ်ရေးတင်းမာလာတာကြောင့်တေဘောဘူးဒေသခံအပါအဝင်၄ကီကော်နဲ့ဖလူကျေးရွာတွေမှာစုစုပေါင်းစစ်ရှောင်တပ်တောင်းခန့်ရှိနေပြီလို့လဲစစ်ရှောင်ကူညီပေးသူတွေထံကနေသိရပါဗျ
။မွန်ပြည်နယ်ဝန်ကြီးချုပ်ဟောင်းဒေါက်တာအေးဆန်ကိုရစတက်ကြီးပုံမှန်905ခန့်နဲ့ဒီဇင်ဘာ20ရက်နေ့ကအလုံးနဲ့ထောင်တန်းနဲ့ချမှတ်ခဲ့ပြီးတဲ့နောက်နောက်ထပ်အမှုသုံးမှုထပ်တိုးပြီးထပ်မံတရားစွဲဆိုထားတဲ့အတွက်လက်ရှိအချိန်ထိအမှုပေါင်း73မှုကိုတရားရင်ဆိုင်နေရတယ်လို့သိရပါဗျ။နိုင်ငံဝန်ထမ်းတွေအနေနဲ့အာဏာပိုင်ဆိုင်ရေး CDM လို့ရှာမှုတွေမှာပါဝင်ပေးဖို့တိုက်တွန်းခဲ့တယ်ဆိုတဲ့စွပ်စွဲချက်နဲ့စိတ်မရောထောင်အထူးတရားရုံးကနေထောင်တန်းနဲ့အမိန့်ချမှတ်ထားခဲ့ပေမဲ့ရွေးကောက်ပွဲမှာမလျော်ဩစာအသုံးပြုတာမင်းမတမာမှုလုပ်ခဲ့တာဆိုတဲ့ရစတကြီးပုံမှန်133ကပုံမှန်103စလုံးတွေနဲ့ဒေါက်တာအေးဆန်ကိုအမှုထပ်တိုးပြီးတရားစွဲဆိုခဲ့တာလို့နေဆတူတူကပြောပါတယ်။အဲ့ဒါအပြင်အကြမ်းလိုက်ဆန်းမှုတက်ဖြစ်ရေးဥပဒေပုံမှန် 9-9 နဲ့လည်းဒေါက်တာအေးဆန်ကိုအမှု6မှုဖွင့်ထားပြီးတရားလိုပြတ်တဲ့တွေကိုစစ်ဆေးပြီးဖြစ်တယ်လို့သိရပါတယ်။
ချင်းပြည်နယ်ဖလန်းမြို့နယ်ဇီးဆန်ရွာမှာတပ်စခန်းချထားတဲ့စစ်ကောင်စီတပ်ဖွဲ့တစ်ခုကိုကလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ BDF နဲ့ချင်းအမျိုးသားကာကွယ်ရေး CNDF ပူးပေါင်းတပ်တွေကဒီဇင်ဘာလ20ရက်နေ့ညမှာဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်အပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။တိုက်ပွဲအတွင်းစစ်ကောင်စီတပ်ဖက်ကတအူးကြဆုံးခဲ့တယ်လို့ BDF ဖက်ကလည်းတအူးကြဆုံးပြီးနှစ်ယောက်တန်ရာရခဲ့တယ်လို့ CNDF ပြန်ကြားရေးတာဝန်ရှိသူတအူးကပြောပါတယ်။တိုက်ပွဲကြောင့်ဇီးဆန်ရွာအပြင်အနီးကပ်မှာရှိတဲ့ရှားတော်စက္ကန့်မြောင်စုံစင်တော်စတဲ့ကျေးရွာတွေကထောင်နဲ့ချီတဲ့ဒေသခံတွေဘေးလွရာကိုစစ်ဘေးတိမ်းရှောင်နေကြရတယ်လို့ဒေသခံရွာသားတဦးကပြောပါတယ်စစ်ဘေးဒုက္ခသည်တွေဟာဘေးလွရာနဲ့ဆွေမျိုးရှိရာရွာဖက်ကိုတိမ်းရှောင်နေကြတယ်လို့ပြောပါတယ်
ရည်လန်းကျောင်းတွင်ကုန်စီတဲခွင့်နှင့်ပိတ်ထားတဲ့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ချင်းပြည်နယ်ပလဲပွားမြို့ကိုဒီဇင်ဘာ24ရက်နေ့ကစပြီးပြည်တွင်းရည်ကျောင်းပိုင်ရည်နရအမည်ရှိတဲ့ဆက်ရည်ရင်နဲ့တပတ်တစ်ကြိမ်ပြေးဆွဲသွားမယ်လို့သိရပါတယ်။အဲ့ဒီခီးစင်မှာခီးတဲ့တအူးကိုကြက်ငွေ1800သတ်မှတ်ထားပြီးအပတ်စဉ်တောက်ကြနေ့တိုင်းပြေးဆွဲသွားမှာဖြစ်ပါတယ်။အရင်ကကြောက်တော်ပလဲဝရီကျောင်းလိုင်းတွေမှာခီးတဲ့တအူးအသွားအပြန်ကြက်6တောင်းခန့်ကုန်ကြတဲ့အတွက်အခုလိုစက်ရည်ရင်နဲ့ပြေးဆွဲမှုအပေါ်ကုန်ကြစိတ်တက်တာမှုဖြစ်တဲ့အတွက်ဒေသခံတွေကကြိုဆိုတယ်လို့ကြောက်တော်မြို့ခံတွေကပြောပါတယ်။ပြီးခဲ့တဲ့မေလ28ရက်နေ့ကပလဲဝမြို့မှာပေါက်ကွဲမှုနှစ်ကြိမ်ဖြစ်ပွားပြီးတဲ့နောက်ကြောက်တော်ပလဲဝရီလမ်းကျောင်းကိုစစ်တပ်ကပိတ်ထားတဲ့အတွက်ပလောဝမြို့မှာကုံစင်းလုံးအပါဝင်73စီတွေအစမတန်မြင့်တက်နေတဲ့အတွက်ဒေသခံတွေအခက်အခဲရင်ဆိုင်နေကြရပါတယ်
ရှမ်းပြည်တောင်ပိုင်းအောင်ပန်းမြို့မှာအရက်ဝင်တဲ့စစ်ကောင်စီတွေကဒေသတွင်းလူငယ်တွေကိုလိုက်လံဖမ်းဆီးနေပါတယ်ဒီဇင်ဘာလ15ရက်အောင်ပန်းမြို့အတွင်း
ပုံနှလုံးပေါက်ကွဲပြီးတဲ့နောက်ပိုင်းအရက်ဝတ်စစ်ကောင်စီတပ်သားတွေနဲ့ဒေသတွင်းပအိုးပြည်သူစစ်တို့ပူးပေါင်းပြီးမြို့တွင်လက်လယ်နေတယ်လို့လမ်းတွေမှာလည်းသွားလာနေတဲ့သူတွေကိုတားဆီးစစ်ဆေးမှုတွေပြုလုပ်ခဲ့ကြောင်းအောင်ပန်းဒေသခံတွေကပြောပါတယ်။
阿库的电话里，我是来电视频道嘛吧。若看一遍嘛，比图里的龙城也个台湾有多嘛，撇得路。若看牛大会就ULA考，若看奶奶讲AA会个，么家对面个今年才抽片查吧嘞。地抽片查啵，若看比图里个不露苗面吧的嘞。ULA阿尼那个哦，这个台湾有哪么啦？苏拉个毛衣个呢，手机查吧嘞。
若开没有大破小，有爱来抽奖项嘛？若开比多多也龙城也个台湾有装备了，发表他的不？蜜蜂鸟呢？比多多多过日来好，乌皮山个四五面个骷髅标牌的。在家那么办呢？所以阿家里原来农民伢的，在这个月里这个阿龙天气不孬，不要紧，阿龙天气，哎，比如说我鸟对，就每年比那个，我这里，人家阿面，哎，欧洲，不要紧那个。
ทำไว้เท่านั้นเองนะที่มาดูตาอาจจะยังไม่ได้เจอเส้นหาวตีอ่ะแต่ที่ตัวลงสมุนยาที่นี่แค่นี้ก็เป็นที่นี่ฮะอาจจะมีเนี่ยที่ตัวที่เป็นแบบนี้เลยใช่ปะตัวเนี่ยตัวที่เป็นแบบนี้ใช่ไหมที่พี่เจ้าหน้าที่ว่าดีจังมาแล้วสักคนอะไรเนี่ยก็ใครไม่ทราบไปเชื่อทุกอย่างใช่ไหมมาอุ้มอยู่เนี่ยเราจะอยู่ในเรื่องที่สบายด้วยมึงเชื่อพี่สิแค่ยามูกว่ามีก็มูลันเจ้าตัวมึงเชื่อแค่ยามูกบ่าวจ้าตัวมีเนี่ยต้องไปเจออยู่นี
ဒီကနေ့ကျွန်တော်တို့ကလူမျိုးရေးပဋိပက္ခတိဥတည်လာမှာကိုစိုးရိမ်တယ်လို့ဖော်ပြထားပါတယ်။မြောက်ဥမျိုးနယ်လက်တော်မှာဟောဥထန်းသာစင်ကလည်းပြည်သူတို့ရဲ့လုံခြုံရေးကိုတာဝန်ယူမယ်လို့
ဒီကျွန်တော်တို့မေဘရန်အစီအစဉ်မှာ ULAA ကစီချုပ်ထားတဲ့နေမည်တစ်စုံရင်းနေပါတယ်။ရန်နေမည်မှာပေါ်ပေါက်လာတဲ့ဒါကနာတစ်စုံကို ULAA ကတာဝန်ယူပြီးကေဆောင်းလာဖို့ပေါ်ထုတ်လာဖို့လုံခြုံမှုပြုလာဖို့ဆိုတော့လည်းတော့မေဘရန်မှာတော့ကလက်ပြအမှန်တကယ်ဖိုက်ပါတယ်။ဒီလိုဖြစ်ရတဲ့ကြောင့်
ရဲ့လုံခြုံရေးကိုလည်းတာဝန်ယူသွားမှာဖြစ်တယ်လို့ဖော်ပြထားပါတယ်။
ဒီကျောင်းသားကျောင်းသားတော့ကလည်းဒီစိတ်ကောင်းစီတော့စီအောင်လေးမှာပဲဖြစ်ပါရဲ့။ယူအယ်လေးတော့စီအောင်လေးမှာပဲဖြစ်ပါရဲ့။လောကဟာကတော့မအမြင်ဘူး။အလုံးမရဘူး။ဒါလို့လေနေမိကေပုံလုံးမှာပါ။တခုကလည်းအမှားတစ်ဖြစ်ရှိကိုပုံကြီးရှိချောင်းလေးပေါ်မယ်။အမှားကိုပဲနေမိကေအများကြီးဖတ်ပါလို့ဖတ်ပါရဲ့။ဒီဖြစ်ရတွေဟာတင်ငင်နေတဲ့ရခိုင်ပြည်မှာလူမျိုးရဲ့ပဋိပက္ခတွေဖန်တီးပြီးဒေသအတ
ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်တွေကအမျိုးသမီးတယောက်ကိုမတိန်ကျင်းမှုကျူးလွန်ခဲ့တဲ့မြန်မာစစ်သားတယောက်ကိုထောင်ဒဏ်အနှစ်20ချမှတ်လိုက်တဲ့ဖြစ်စဉ်ကဟန်ပြလှုပ်ဆောင်ချက်သာဖြစ်ပြီးတော့အဓိကအားဖြင့်မူပေါ်လစီပိုင်းမှာပြောင်းလဲဖို့လိုအပ်နေတယ်လို့အမျိုးသမီးအရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်ဒီကြောင့်ရောကျွန်မအမေကလည်းစူးစီးတင်ဆက်ထားတာ ဒီတရားကိုစစ်ကောင်စီစစ်သားတယောက်ကနိုဝင်ဘာလ9ရက်နေ့တုန်းကမတိန်ကျူးကျင့်ခဲ့တာပါအဲ့ဒီအမှုနဲ့ပတ်သက်ပြီးတော့စစ်ကောင်စီကပြစ်မှုကျူးလွန်တဲ့ဖဲခွန်အခြေစိုက်ခမရ3300ကစစ်သားမင်းမင်းစုကိုဒီဇင်ဘာလ10ရက်နေ့တုန်းကထောင်တန်းအနည်း20ချမှတ်လိုက်ပါတယ်အမှုနဲ့ပတ်သက်ပြီးတော့ကိုယ်တိုင်တွားရောက်နားထောင်ခဲ့တဲ့ရမီရဖတ်တယောက်က
ဒီကေဘေးအပြစ်ကြီးလို့နဲ့စစ်တီကိုမိပေါင်းနဲ့အပြစ်ပြန်ပေးပါတယ်သူကကိုယ်ကဲတဲ့တက်တဲ့ကြီးကိုလည်းအပြစ်တရစ်ထုတ်ပြီးတော့မှသူတက်ပြအဖြစ်နဲ့ရထင်းလျှော့ချပေးတဲ့အပြစ်ကိုပေးတယ်ပြီးတော့မှချစ်ချောင်းမှုကိုလည်းပေါ့လေသူရဲ့ဒီစစ်မှုထမ်းတနည်းလျှော့ချလိုက်တယ်အဲ့လိုအပြစ်ကံကိုပေးတာကိုကျွန်တော်တို့သိရှိရပါတယ်အခုလိုမျိုးထောင်တန်းချမှတ်တယ်ဆိုတာကစစ်ကောင်စီအနေ
WWW ရဲ့အကြံပေးဒေါက်တင်တင်ညိုကပြောပါတယ်။
ဒီကတော့ခုလိုမျိုးဒီမရင်းပြုတ်ကျစ်လိုက်တဲ့နှစ်ပတ်သက်ပြီးထောင်နေတဲ့ဆယ်ချလိုက်တဲ့ဆိုတာကဒီသူတွေရဲ့အရှိမာရောပြည်နိုင်ငံတကာကပါသူတို့အနေနဲ့ဒီလိုကိစ္စရမျိုးကိုတောင်ယူမှုတောင်ခံမှုရှိရှိနဲ့ဖြစ်ရှင်းနေဆိုတာပြချင်တာပေါ့ဒီကတော့နာမည်လိုချင်တဲ့သဘောပေါ့နော်ခရက်ဒစ်လိုချင်တဲ့သဘောပေါ့လေဒါလေးလို့ပြလိုက်တဲ့အပေါ်မှာဘာမှထူပြီးတော့မှပြောင်းလဲသွားမှာလည်းမ ကျွန်တော်ကကွယ်ရေးဦးစီးချုပ်ရုံးကထုတ်ပြန်ထားပါတယ်။ကချင်မျိုးသမီးအစည်းအရုံးထိုင်းနိုင်ငံခွတ်ကမိုးနေလီယာကျူးလွန်သူကိုထောင်ဒဏ်ချမှတ်ရုံနဲ့ဒီလိုမျိုးမတိုင်းမှုတွေကရောကြသွားမှာမဟုတ်ကြောင်းစစ်တပ်အနေနဲ့ပေါ်လစီဘိုင်းကိုအဓိကကြောင်းလဲဖို့လိုအပ်တယ်လို့ပြောပါတယ်။လိမ့်မိုင်းဆိုင်ရာကျန်းဖတ်မှုဖြစ်တယ်ဆိုလို့ရှိရင်ထောင်ဒဏ်တစ်ခုထင်းနေတော့တရားမျှတမှု ကျွန်တော်တို့ရဲ့ဒီကောင်းစီအနေနဲ့2022ခုနှစ်အာနာမသိင်္ဂင်ကရောအာနာသိင်္ဂရဲ့နောက်ပိုင်းမှာပါအထူးသဖြင့်ပဏိပခရိဖြစ်ပွားနေတဲ့တိုင်းသားပြည်နယ်တွေမှာအမျိုးသမီးတွေကိုမတိုင်းကျင်တာတွေကိုဆက်လက်နဲ့လိုမျိုးတုံးလာခဲ့တယ်လို့အမျိုးသမီးအရေးတက်ကြွလှောက်ရှားသူတွေကပြောပါတယ်ရှင်
အခုဆက်ပြီးတဲ့ရင်ကျင်းချုပ်ကိုနားဆင်ကြရမှာပါရှင်။ကရင်ပြည်နယ်မြပြည်မြို့တောင်ဖက်သေဘောဘူးကျေးရွာမှာစစ်ကောင်စီတပ်နဲ့ KNU ကရင်မျိုးသားစီရင်တပ်တို့တိုက်ခတ်မှုဖြစ်ပွားပြီးကျေးရွာသားဒေသခံထောင်နဲ့ချီတောင်ရင်မြစ်ဘေးမှာတိရှောင်နေရပါတယ်။မွန်ပြည်နယ်ဝန်ကြီးချုပ်ဟောင်းဒေါက်တာအေးဇံကိုနောက်ထပ်အမှုသုံးမှုထပ်တိုးလို့ထပ်မံတရားစွဲဆိုထားတဲ့အတွက်လက်ရှိအမှုပေါင်း
အပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအမီပ
ါ။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးသားနိုင်ပါတယ်။ဒီနေ့ညနေ 9:00 ကနေ 10:00 အထိ VOA အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာတော့လိုင်းနံပါတ်19 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။အခုတော့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်မိုးကျော်ကပြောပြပေးမှာပ
ါ။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ရုံးကိုပိတ်လိုက်တဲ့အပေါ်အတွင်းရေးမှူးချုပ်ရုံးကကြာတာပရိနေမှာလဲကြာသာပရိနိဗ္ဗာန်ပဲတုံ့ပြန်လိုက်ပါတယ်သက်တမ်းကုန်ဆုံးသွားတဲ့အထူးကိုယ်စားလှယ်ဟောင်းခရစ်စတင်းဘာဂနာနေရာမှာအထူးကိုယ်စားလှယ်အသစ်အဖြစ်မိုလင်းဟေဇယ်ကိုခန့်လိုက်ပြီးနောက်မှာနေပြည်တော်မှာရှိတဲ့ရုံးကိုပိတ်လိုက်ကြောင်းမြန်မာဆီအာနာပဲနေကကြေညာတာကိုကုလသမဂ္ဂကတုံ့ပြန်ပြောဆိုတာဖြစ်ပါတယ်အထူးကိုယ်စားလှယ်ရုံးဆက်လက်ထားရှိဖို့ဟာအရေးကြီးပြီးအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကသက်ဆိုင်သူအလုံးနဲ့လက်တွဲဆောင်ရွက်ဖို့အရေးကြီးတဲ့အကြောင်းပြောဆိုခဲ့ပါတယ်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်အမြန်ဆုံးပြန်ရောက်လာသာဖန်စီခံထားရသူတွေနဲ့အကျဉ်းသားတွေကိုပြန်လွတ်ပေးတာဒီကိစ္စရက်တွေကိုဆွေးနွေးဖြစ်ရှင်းတာနဲ့အချမ်းပတ်လို့ရအားလုံးကိုလုံးဝရပ်သွားတာအိန္ဒိယအနေနဲ့မြင်တွေ့လို့တယ်လို့အိန္ဒိယနိုင်ငံသားရဲ့အတွင်းဝင်ကပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒင်အနေနဲ့ရုရှားသမ္မတဗလာဒီမာပူတင်တို့ဆွေးနွေးမဲ့အစီအစဉ်အသေးစိတ်အတွက်သဘောတူညီမှုမရသေးဘူးလို့အမေရိကန်သမ္မတအိမ်ဗျူရကပြောဆိုလိုက်ပါတယ်။အခုချိန်ထိဘယ်နေရာဘယ်အချိန်စကားပြောမယ်ဆိုတာနောက်ဆုံးပိတ်သဘောတူညီချက်မရရှိသေးဘူးလို့အိမ်ဗျူတော်ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုပါရယ်ခင်ဗျာတရုတ်ပြည်မှာဝီဂါမွတ်စလင်တွေကိုချေကျွန်တပွဲစေခိုင်းပြီးတော့ထုတ်လုပ်တဲ့ကုန်ပစ္စည်းတွေကိုအမေရိကန်ပြည်ထောင်စုအတွင်းတင်သွင်းခွင့်ပိတ်ပင်တဲ့ဥပဒေမူကြမ်းကိုတမရဂျိုးဘိုင်ဒင်ကကြာတာပရိနေမှာလက်မှတ်ရေးထိုးပြီးဥပဒေအဖြစ်အတည်ပြုလိုက်ပြီးဖြစ်ပါရယ်ဝီဂါအာဓမ္မဒေါ်အပေးစေခိုင်းမှုကာကွယ်ရေးအဥပဒေလို့အမည်ရတဲ့ဒီဥပဒေကိုပြဋ္ဌာန်းနိုင်ဖို့တစ်နှစ်လောက်ဆွေးနွေးခဲ့ကြပြီးလုံခဲ့တဲ့ရသက်တပတ်အတွင်းကလွှတ်တော်ကအတည်ပြုခဲ့တာဖြစ်ပါရယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုဇော်မိုးကျော်ကပြောပြပေးခဲ့တာပါ။ဒီမိနစ်တည်းအစီအစဉ်ထုတ်လုပ်ရင်းမှုကကိုရဲမမ။အတန်ထွန်းတဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဂျိုနာကမ်မင်းစ်နဲ့ဇူဘဲအယ်တယပ်တို့ဖြစ်ပါရယ်။ဒီမိနစ် VOA အစီအစဉ်ကိုလိုင်းနိုမီတာ3249နဲ့ပထမနာရီဝက်မှာလိုင်းလမီတာ190ကနေတင်ဆက်ပေးခဲ့တာပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးရန်ရဲ့အမျိုးမျိုးကခင်ဝေကြပါစေ။ဒီဝေကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျမဆင်းရဲတတ်ပါ
This program has come to you from the Voice of America, Washington.